Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာလ2ရက်တနင်္ဂနွေနေ့ညဖက်9:20နာရီအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ30နဲ့58အပြင်လိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနင်္ဂလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ။အ
ားရခတဲ့ကြည့်ကြည့်ကြပါစေ။နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကျွန်တော်တမောင်သားတို့ကတင်ပြကြမှာပါ။အကြမ်းဖက်မှုကိုရပ်ဖို့ပုပ်ယဟန်မင်းကြီးဖရန်စစ်စကရရှားသမ္မတပူတင်ကိုတနင်္ဂနွေနေ့ကမြစ်တာရက်ခံလိုက်ပြီးအဓိပ္ပာယ်မဲ့နျူကလ িয়ার စစ်အန္တရာယ်ကိုရှုတ်ချလိုက်ပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်အင်ပီရိုဝန်ထမ်းတွေရဲ့အီလက်ထရောနစ်မှတ်တမ်းတွေပျောက်ဆုံးနေစေဖြစ်တယ်လို့အမျိုးသားမော်ကွန်လိုက်ကလွှတ်တော်အမတ်တွေကိုအကြောင်းကြားလိုက်ပါတယ်။စနေနေ့ကကျင်းပခဲ့တဲ့လာဖီးယားနိုင်ငံရဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်အနိုင်ရရှိသွားခဲ့တဲ့အတွက်ဥရောပသမ္မတကရုရှားကိုစန့်ကျင်ရည်တည်အောင်တွန်းအားပေးဖို့ဆက်လက်ခိုင်မာသွားပြီဖြစ်ပါတယ်။ဒီလိုသတင်းတွေကြားကြရမှာပါမန္တလေး
။ကောင်းပါပြီရှင်။ထိုင်းအချင်းချောင်းကနေပြန်လွတ်လာတဲ့မြန်မာအလုသမား180လောက်ကိုထိုင်းကပြည်နယ်နာနဲ့နေရပြန်ပို့ပါတယ်
။အခုချုပ်ကန်းတဲ့မှာဆိုရင်ပုံမှန်ဆိုရင်တော့ထိုင်းဥပဒေအရဆိုရင်လူပေါင်း20ထက်ကျော်မှုဆိုတော့45ရည်ပဲ။ဒီ၄၀နာရီတော့ကျော်လွန်ပြီးတော့ခုဆို၃လ
နောက်ပိုင်းမှာအပြေဆုံးကြားဖို့ရှိပါတဲ့ကြအပြင်မြန်မာဘက်ကလက်နက်ကြီးတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းနိုင်ငံနဲ့ဆက်လုံခြုံရေးစိုးရိမ်စရာအနေထားရှိနေခြင်းရွင်ကြရဲလက်အသက်အမြဲပဲစိုးရိမ်နေပါတယ်တခါပါကစ္စတန်ရေးဘဲမှာတော့လူသားတွေတမကကျွဲနွားဆိတ်လို့အိမ်မွေးတရိဆန်တင်းချီတည်ဆုံခဲ့ရပါတယ်ဒီလိုသတင်းဆောင်မတွေအပြင်ဒုတိယပိုင်းနိုင်ဝဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းထဲကသူသားနဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိုင်တဲ့ရသတင်းတွေကိုဦးတင်မောင်သားနဲ့ကိုရနိုင်တို့ပြောပြပေးပါရှင
်။အချမ်းဖက်မှုကိုရဖို့ပုံရဟမင်းကြီးဖရန်စစ်ကရုရှားသမ္မတပူတင်ကိုတနင်္ဂနွေနေ့ကမြစ်တာရက်ခံလိုက်ပြီးအဓိပ္ပာယ်မဲ့နျူကလ িয়ার စစ်အန္တရာယ်ကိုရှုတ်ချလိုက်ပါတယ်။
Il mio appello si rivolge innanzitutto al presidente della Federazione Russa.
Russia Federation Tabrago ကျွန်တော်မြစ်တာရက်ခံလိုပါတယ်။အကြမ်းဖက်မှုနဲ့အသေးပြောက်တန်ရာကိုရပ်ပြီးပြည်သူတွေပေါ်မြစ်တာထားဖို့ပြောလိုပါတယ်လို့ပုံရဟမင်းကြီးကပြောသွားခဲ့တာပါ။ဒီစစ်ပွဲဟာအမားနဲ့ထိတ်လန့်တုံ့လုံးစရာဖြစ်တယ်လို့လည်းပုံရဟမင်းကြီးကဗက်တီကန်ကစိတ်ပြည်တော်ရင်မြန်မာပြောကြပါတယ်။ဒီလတွေအတွင်းသွေးနဲ့မျက်ရည်မြင့်ရှံနေခဲ့တဲ့အတွက်သူစိတ်ပင်ပန်းဆင်းရဲခဲ့ရတယ်လို့ပုံရဟန်းမင်းကြီးကဆိုပါတယ်အထူးသဖြင့်ကလေးတွေအထီးကိတ်ညားခဲ့တာကိုပုံရဟန်းမင်းကြီးကအလေးပေးပြောသွားခဲ့တာပါယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကိုလည်းလေးလေးနက်နက်ကမ်းလှမ်းလာတဲ့ငြိမ်းချမ်းရေးအဆိုပြုချက်တွေကိုဖွင့်စင်စားဖို့လည်းသူကတိုက်တွန်းသွားပါတယ်လူတိုင်းရဲ့နှလုံးသားတိုင်းမှာလူသားချင်းစိတ်တက်ကိန်းအောင်ကြပါစေလို့လည်းပုံရဟန်းမင်းကြီးကဆုတောင်းသွားခဲ့ပါတယ်ဒိုနက်စ်ဒေတာကလိုင်မဲမျိုးကနေရှုတ်ခွာသွားခဲ့တဲ့ရုရှားတပ်တွေဟာအကြဆုံးများခဲ့ပုံရတယ်လို့ပြည်ထင်ကာကွယ်ရေးဝန်ကြီးဌာနကတွစ်ရဲ့ Twitter လူမှုစာမျက်နှာမှာတနင်္ဂနွေနေ့ကရေးလိုက်ပါတယ်
။ဂျာမနီနိုင်ငံကိုတင်သွင်းတဲ့ဒီဓာတ်ငွေရည်တွေကိုဖြန့်ဖြူးဖို့အတွက်ဓာတ်ငွေထိမ့်သိမ်းဖြန့်ဖြူးရေးစက်ရုံကိုမြောက်ပိုင်းပင်လယ်ကမ်းရိုးတန်းမှာတည်ဆောက်လိုက်ပါတယ်။ရုရှားနိုင်ငံကနေမှကြာခင်ကတင်သွင်းခဲ့တဲ့ဓာတ်ငွေပမာဏရဲ့20ရာခိုင်နှုန်းနဲ့ညီမျှတဲ့ဓာတ်ငွေပမာဏကိုအဲ့ဒီစက်ရုံကနေဒီအခုလာမဲ့ဆောင်းရာစီကနေစတင်ဖြန့်ဖြူးသွားနိုင်မှာဖြစ်ပါတယ်ရုရှားကယူကရိန်းကိုစတင်ကျူးကျော်ခဲ့ခြင်းကစပြီးတော့ရုရှားဆိုရဘက်ကဂျာမနီနိုင်ငံကိုဓာတ်ငွေတင်ပို့နေတာတွေကိုကန့်သက်ထိန်းချုပ်လာနေတာပါတစ်ချိန်တည်းမှာပဲဥရောပကိုဓာတ်ငွေတင်ပို့နေတဲ့ North Stream Pipeline ဟာလည်းပြီးခဲ့တဲ့ဘက်ကထိခိုက်ပျက်စီးသွားခဲ့ပြီးတော့ဒိန်းမတ်နဲ့ဆွီဒန်နိုင်ငံဘက်ကသတင်းတစ်ခုမှာတော့ဒါကတမင်သက်သက်လောက်တာဖြစ်တယ်လို့ဆိုထားပါတယ်ဂျမနီဆိုရကတော့ဓာတ်ငွေတွေကိုတခြားနီလန်းကနေတင်သွင်းနိုင်မှုအတွက်စီမံကိန်း5ခုတည်ဆောက်ဖို့ဒေါ်လာဘီလီယံနဲ့ချီပြီးတော့အသုံးပြုခဲ့ပါတယ်။အဲ့ဒီစီမံကိန်း5ခုကနေတစ်နှစ်ကိုဓာတ်ငွေပမာဏစုစုပေါင်း25ဘီလီယံကုဘမီတာတူလောင်ဖြန့်ဖြူးသွားနိုင်မှာဖြစ်ပြီးတော့ဒါဟာ North Stream Pipeline ကနေတင်သွင်းနေတဲ့ဓာတ်ငွေပမာဏရဲ့ထောက်အလောက်ရှိတာဖြစ်ပါတယ်။ဒီကဲတစ်ပတ်ကတော့ဂျမနီဝန်ကြီးချုပ် Olaf Scholz ကအရက်ဆော်ဝါမားပြည်တော်စု UAE နိုင်ငံကနေဓာတ်ငွေတင်သွင်းဖို့သဘောတူညီမှုလက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ
စနေနေ့ကကျင်းပခဲ့တဲ့လတ်ဗီးယားနိုင်ငံရဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ခရစ်စတီယန်စ်ကာရင်ကနိုင်ရရှိသွားခဲ့တဲ့အတွက်ဥရောပသမ္မတကရုရှားကိုစန့်ကျင်ရည်တည်အောင်တွန်းအားပေးဖို့ဆက်လက်ခံမဲသွားပြီဖြစ်ပါတယ်လစ်သူအေးနီးယားအက်စတိုရီယာတို့နဲ့အတူဝန်ကြီးချုပ်ခရစ်စတီယန်စ်ကာရင်စာယူကရိန်းဘက်ကရည်တည်ခဲ့တဲ့သူဖြစ်ပါတယ်စနေနေ့ရွေးကောက်ပွဲကမဲဆန္ဒနဲ့67ရာခိုင်နှုန်းကိုရေးထွက်ပြီးတဲ့နောက် ကယ်ရင်ဆက်ပါတီစီလုံးညီညွတ်ရေးပါတီတက်ကမဲ19ရာခိုင်နှုန်းကိုရရှိခဲ့တဲ့အတွက်ညွန်ပေါင်းအစိုးရကိုဦးဆောင်ရမယ့်အနေအထားကိုရရှိသွားပါတယ်လက်ရှိညွန်ပေါင်းအစိုးရထဲမှာပါကြတဲ့ပါတီတွေဟာလွှတ်တော်အမတ်နေရာ142နေရာကိုရရှိနေကြပြီဖြစ်ပါတယ်ကယ်ရင်ဆာအမေရိကန်နဲ့လတ်ဗီးယားနိုင်ငံနှစ်နိုင်ငံလုံးရဲ့နိုင်ငံသားဖြစ်ခံယူထားသူဖြစ်ပါတယ်လင်းနစ်တက်တန်းပြည့်အုပ်ချုပ်နိုင်ခဲ့တဲ့ပထမဦးဆုံးဝန်ကြီးချုပ်လည်းဖြစ်ပါတယ်ဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ထမ်းဆောင်နိုင်ဖို့အတွက်ကရင်စာအမတ်အနေငယ်ကိုညွန်ပေါင်းနဲ့ပါလာအောင်ထပ်မံစည်းရုံးဖို့ပဲလိုပါတော့တယ်။ဥရောပသမဂ္ဂနဲ့အတူဒီဆောင်ကိုဖြတ်တန်းနိုင်ရေးယူကရိန်းတောင်မှာတညီတညွတ်ထဲရက်ဒီရေးနဲ့အခက်အခဲတွေကိုအတူတကွကျော်လွှားရေးတွေဟာသူ့စိတ်ထဲမှာအဓိကရှိနေတဲ့အကြောင်းအရာတွေဖြစ်တယ်လို့ကရင်စကရိုက်တာသတင်းဌာနကိုပြောကြားပါတယ်။ဒီကနေ့တင်းငွေတွေနဲ့မှာဥရောပကဘော့စနီးယားနဲ့ဘူလ်ဂေးရီးယားတောင်အမေရိကကဘရာဇီးနိုင်ငံတွေမှာပြည်သူတွေကမဲယုံတွေကိုတွားပြီးမဲထည့်နေကြပါတယ်။ဘရာဇီးနိုင်ငံမှာမကြခင်ကလုပ်ခဲ့တဲ့လူမှုစစ်တမ်းတွေအရတော့ယခင်တပ်ပရလက်ဝဲပါတီကောင်းဆောင်လူ့စ်အင်နာစီယိုလူလာဒါဆာဗာကကိုလက်ရှိတပ်ပရလက်ရစွန်းတမဂျိုင်ဘောဆော်နိုနာရိုထက်တိတိတာတာလူကြိုက်ပုံများနေတာကိုတွေ့ရပါတယ
်အမေရိကန်သမ္မတဟောင်းဒေါနယ်ထရမ့်လက်ထက်အင်မီဒိုဝန်ထမ်းတွေရဲ့ဖုန်းခေါ်ဆိုမှုမက်ဆေ့ချ်ပေးပို့တာအဆရှိတဲ့အီလက်ထရောနစ်မှတ်တမ်းတွေပျောက်ဆုံးနေစေဖြစ်တယ်လို့အမျိုးသားမော်ဂွန်တိုက်ကလွှတ်တော်မှတ်တွေကိုအကြောင်းကြားလိုက်ပါတယ်ထရမ့်အစိုးရတက်တန်းကုန်ဆုံးပြီးချိန်ကစပြီးနှစ်နှစ်နီးပါးလောက်ရှိသည့်တိုင်အောင်အခုချိန်ထိဒါရီယာမရသေးပဲရှိနေတာပါအမျိုးသားမော်ဂွန်တိုက်ကအမေရိကန်အောက်လွှတ်တော်ရဲ့ကြီးကြပ်ရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မတီကိုပေးပို့တဲ့စာထဲမှာတော့ဒီမှတ်တမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဖော်ပြထားတာဖြစ်ပါတယ်ဝန်ထမ်းတွေကဒီမှတ်တမ်းတွေကိုရရှိနိုင်ဖို့အတွက်ကြိုးပမ်းနေပေမဲ့လည်းအမီမဖော်တဲ့အင်ပီရိုတောင်ဝန်ရှိသူတချို့ရဲ့အီလက်ထရောနစ်ဆိုပြောဆိုချက်တွေဟာသူတို့ရဲ့မှတ်တမ်းတွေထဲရောက်မနေသေးဘူးလို့အမျိုးသားမော်ဂွန်တိုက်အကြီးအကဲဖြစ်တဲ့ယာယီတာဝန်ယူထားတဲ့ Deborah Stidwell ကလွှတ်တော်ကိုပေးပို့တဲ့စာထဲမှာရေးထားပါတယ်။အခုလိုမှတ်တမ်းတွေကိုဥပဒေနဲ့မညီဖယ်ရှားလိုက်တာနဲ့ပတ်သက်ပြီးတော့ပြန်ရအောင်ဘယ်လိုလုပ်ရမလဲဆိုတာကိုတရားရေးဌာနနဲ့တိုင်ပင်ဆွေးနွေးသွားနိုင်တယ်လို့လွှတ်တော်ကော်မတီကိုပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ52 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်တင်းလို့နေညပိုင်းတရင်တွေကို VOE ကဆက်လက်ကြီးညာနေပါတယ်ဒီလိုလူမျိုးအမေရိကန်နိုင်ငံသားတယောက်ကိုတိုက်ပီကထွက်ခွာခွင့်ပေးလိုက်ပြီးသူ့သားကိုဖမ်းဆီးထားရကပြန်လွတ်ပေးလိုက်ပြီးတဲ့နောက်သွေးပြောက်ခွင့်ပိတ်ပင်ထားတဲ့အီရန်နိုင်ငံရဲ့နိုင်ငံခြားရာမငွေဒေါ်လာခွန်ဘီလီယံကိုလွတ်ပေးဖို့စောင့်နေကြောင်းအီရန်နိုင်ငံတော်ပိုင်းမီဒီယာတွေကတတင်းကုန်တွေနေ့ကပြောကြားလိုက်ပါတယ်စေကူသားဖို့အတွက်အသက်85နှစ်အရွယ်မစ္စတာဘက်ကာနာမစီကိုနိုင်ငံကထွက်ခွာခွင့်ပြုလိုက်ပြီးအသက်50အရွယ်သူ့သားဆီယမတ်ကိုလည်းတီရန်အချင်းစခန်းကနေလွတ်လိုက်ကြောင်းကုလသမဂ္ဂကစနေနေ့ကပြောပါတယ်အီရန်သမ္မတကိုသူမြစ်တာရခံခဲ့ပြီးတဲ့နောက်ခုလိုခွင့်ပြုခဲ့တဲ့အတွက်အတွေ့အမှုချုပ်ကကျေးဇူးတင်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူဒူဂျာရစ်ကဆိုပါတယ်အီရန်နိုင်ငံကတားဖတ်နှစ်ယောက်လုံးကိုတချို့မှုနဲ့2016ခုနှစ်ကပြစ်ဒဏ်10နှစ်ချခဲ့တာပါသူတို့ဟာတချို့မဟုတ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကတော့ပြောပါတယ်နိုင်ငံခြားအကျဉ်းသားတွေလွတ်ပေးရေးကိုပြီးသက်ညှိနှိုင်းဆွေးနွေးခဲ့ကြပြီးတဲ့နောက်အီရန်နိုင်ငံပါဒေါ်လာ900ဘီလီယံကိုသွေးပြောင်းခွင့်ပေးရပါမယ်လို့အီရန်နိုင်ငံတော်ပိုင်းသတင်းဌာန IRNA ကဆိုပါတယ်ကုလသမဂ္ဂကပိတ်ဆို့အရေးယူလိုက်ပြီးတဲ့နောက်အီရန်နိုင်ငံပိုင်ငွေတွေဟာတရုတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့မှာရှိနေကြပါတယ်တောင်ကိုရီးယားကဒေါ်လာ9ဘီလီယံကိုလွတ်ပေးဖို့အီရန်ကိုအချိန်ချင်းတောင်းဆိုခဲ့တယ်လို့တကယ်လို့နျူကလ িয়ার ဆိုင်ရာသဘောတူညီချက်တည်းရရှိခဲ့ရင်အမေရိကကထွက်မသွားပါဘူးဆိုတဲ့ကတိကိုပေးဖို့လဲအီရန်ကတောင်းဆိုထားပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်အပေါ်ထိန်းချုပ်နိုင်ရေးသဘောတူညီချက်ကို2015မှာရရှိခဲ့ပြီးပိတ်ဆို့အရေးယူတာတွေကိုဖြေလျှော့ဖို့အစီအစဉ်ရှိပေမဲ့2017မှာအမေရိကန်သမ္မတထရမ့်ကသဘောတူညီချက်ကထွက်ခဲ့တာကြောင့်သမ္မတဘိုင်ဒန်လက်ထက်မှာဥရောပအင်အားကြီးတွေကိုကြားထားပြီးဆွေးနွေးပွဲတွေပြန်လုပ်ခဲ့ရပါတယ်
။အင်ဒိုနီးရှားနိုင်ငံဂျာဘာကျွန်းအရှေ့ပိုင်းမှာမနေ့စနေနေ့ကကစားခဲ့တဲ့ဘောလုံးပွဲအတွင်းပရိသတ်တွေနဲ့ရဲတွေရုံရင်ဆန်ခတ်ဖြစ်ပြီးတော့ကွင်းထဲမှာလူအုပ်ပြီးတာကြောင့်184ယောက်ထပ်မံတေဆုံးသွားခဲ့ပါတယ်။သေးဆုံးသွားတဲ့သူတွေထဲမှာရဲတပ်ဖွဲ့ဝင်ဦးပါဝင်ပြီးတော့နောက်ထပ်180လောက်လည်းဒဏ်ရာရသွားတယ်လို့အရှေ့ဂျာဝါပြည်နယ်ရဲချုပ်နီကိုအဖင်တာကပြောပါတယ်သေဆုံးသူအများစုကလူအုပ်ပြီးသေဆုံးတာဖြစ်တယ်လို့လည်းသူကပြောပါတယ်အင်ဒိုနီးရှားပရီးမီးယားလိဘောလုံးပွဲမှာ ပါစာဘာယာအသင်းကအရှင်အရီမာအသင်းကို3-2နဲ့နိုင်ခဲ့ပြီးတဲ့နောက်မှာအရှင်ပြိသက်တွေကွင်းထဲကိုဆင်းလာပြီးတော့သူတို့အသင်းသားတွေကိုပြဿနာရှာရာကနေပြိသက်တွေနဲ့ရဲတွေရုံရင်ဆန်ကပ်စတင်ဖြစ်ပွားခဲ့တာလို့ဂျာဗာရှေ့ပိုင်းပြည်နယ်ရဲချုပ်နီကိုအဖင်တာကပြောပါတယ်ရဲတပ်ဖွဲ့ကပြိသက်တွေကိုပွဲကြီးစဉ်ပေါ်ပြန်တက်ဖို့ပြောခဲ့ပြီးမှပြိသက်တွေကလက်မခံခဲ့ပဲရဲတွေကိုတိုက်ခိုက်ခဲ့တာကနေရဲတပ်ဖွဲ့ဘက်ကလည်းမျက်ရည်ယုံပုံသုံးပြီးတော့နေနှင်းခဲ့တာဖြစ်ပါတယ်ပြိသက်တွေကရဲက73စင်းကိုမိရှုဖျက်ဆီးခဲ့ပြီးဘာကြောင့်အဲ့လိုလုပ်လဲဆိုတာသူမသိဘူးလို့အဖင်တာကပြောပါတယ်ရဲတပ်ဖွဲ့ကမျက်ရည်ယုံပုံနဲ့နေနှင်းတဲ့အချိန်မှာတော့ပြိသက်တွေဂိတ်ပေါက်ကိုထွက်ပြေးရကနေအတော်များများအသက်ရှူချက်တာတွေလူနှင်းခံရတာတွေဖြစ်ခဲ့ပါတယ်ဒဏ်ရာရတဲ့သူတွေရာပေါင်းများစွာကိုအနီးနားကဆေးရုံကိုခေါ်သွားကြပြီးမှအဲ့တဲကလမ်းမနဲ့တည်ဆုံးတာတွေရှိသလိုဆေးဥမာကုသရင်နဲ့တည်ဆုံးခဲ့သူတွေလည်းရှိခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့သူ့အနေနဲ့ဒီအဖြစ်ဆိုးအတွက်ဝမ်းနဲ့စိတ်မကောင်းဖြစ်မိပြီးတော့ဘောလုံးပွဲရဲ့လုံခြုံရေးလုပ်ငန်းစဉ်တွေကိုတိုးတက်အောင်မလုပ်ပြီးမချင်ပွဲစဉ်တွေကိုယာယီရဆိုင်ထားဖို့လည်းအမိန့်ထုတ်လိုက်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာဖျားဖူးခီးသည်တွေလိုက်ပါလာတဲ့ထွန်ဆက်နောက်တွဲတိမ်ပေါက်ပြီးရေကန်နဲ့ကျသွားခဲ့တာကြောင့်လူ26ယောက်တည်ဆုံး16ယောက်ဒဏ်ရာရရှိသွားခဲ့ကြတယ်လို့တာဝန်ရှိသူတွေကတင်းနေတွေကပြောပါတယ်။နောက်တွဲပေါ်မှာလူ50လောက်တင်လာပြီးအများစုကအမျိုးသမီးတွေနဲ့ကလေးတွေဖြစ်ကြတယ်လို့ဒေသခံအရာရှိတူဖြစ်တဲ့ဆုတရာကူမားကပြောပါတယ်။အိန္ဒိယမြောက်ပိုင်းဥတ္တပရိပရာဒက်ရှ်ပြည်နယ်ကကန်ပါမှာအခုလိုမတော်တဆဖြစ်ရစနေနေ့ကဖြစ်ခဲ့တာပါ။ဟိန္ဒူဖျားကြောင့်ကအပြန်မှာအခုလိုတိမ်းမောက်ခဲ့တာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရိန္ဒရမိုဒီကအခုဖြစ်ရအတွက်ဝမ်းနဲ့ကြေကွဲမိကြောင်း Twitter လူမှုစာမျက်နှာမှာရေးပါတယ်။ခုလိုနောက်တွဲတွေကလူတင်မှုမဟုတ်ပဲလေယာထွက်ကုန်ပစ္စည်းတွေတင်မှုလာဖြစ်တယ်လို့ဥတာပရဒက်စ်ပြည်နယ်ဝန်ကြီးချုပ်ယိုခီအဒစ်ယာနတ်ကဆိုကြောင်းဒီဟိန္ဒူသတင်းစာကဖော်ပြပါတယ
်အမေရိကန်ပြည်တော်စုကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲမှာအင်အားအပြင်းဆုံးမုန်တိုင်းတစ်ခုဖြစ်တဲ့ Ian Hurricane မုန်တိုင်းဟာမုန်တိုင်းကြောင့်သေဆုံးသူဦးရေဟာမနေ့စနေနေ့ကအထိ40ကျော်သွားခဲ့ပြီဖြစ်ပါတယ်။မုန်တိုင်းနံကိုအကြီးအကျယ်ခံလိုက်ရတဲ့ Florida ပြည်နယ်မှာတော့ကယ်ဆယ်ရေးအဖွဲ့တွေကရေမြုပ်နေတဲ့ရပ်ကွက်တွေနဲ့ Florida ပြည်နယ်အနောက်တောင်ဘက်ကမ်းရိုးတန်းတစ်လျှောက်အသက်မသေးပဲကျန်ရသူတွေကိုလိုက်လံရှာဖွေကယ်ဆယ်နေပြီးတော့ American သမ္မတ Joe Biden ကတော့မုန်တိုင်းကြောင့်ဖြစ်လာတဲ့အပျက်စီးတွေကိုလေ့လာဖို့အတွက်ဒီ Florida ပြည်နယ်ကိုဗုဒ္ဓဦးနဲ့မှာသွားမှာဖြစ်တယ်လို့ AP တော်ကပြောပါတယ်။ပြင်းအဆင်လေးရှိတဲ့ Ian Hurricane မုန်တိုင်းဟာ Florida ပြည်နယ်ကိုဗုဒ္ဓဦးနဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့မုန်တိုင်းကြောင့်ပြည်နယ်တဝန်းကအိမ်တွေစားသောက်ဆိုင်တွေနဲ့စီးပွားရေးလုပ်ငန်းတွေထိခိုက်ပျက်စီးခဲ့ပါတယ်။အခုနောက်ဆုံးသိရသလောက်တော့တည်ဆုံးသူက44ယောက်ရှိပြီးနောက်ထပ်တိုးလာနိုင်တယ်လို့လည်းပြည်နယ်ကျန်းမာရေးကော်မရှင်ကစနေနေ့မှာပြောပါတယ်။မုန်တိုင်းနံကိုအကြီးအကျယ်ခံလိုက်ရတဲ့လီးခရိုင်တစ်ခုထဲမှာတည်ဆုံးသူ35ယောက်ရှိတယ်လို့ခရိုင်ရဲတပ်ဖွဲ့ကပြောကြားထားပြီးတော့ American သတင်းမီဒီယာတချို့မှာတော့မုန်တိုင်းကြောင့်တိုက်ရိုက်ဒါမှမဟုတ်သွေးဝိုက်ဆက်ဆက်ပြီးတည်ဆုံးတဲ့သူဟာ80ကျော်သွားပြီဆိုပြီးတော့ပြောပါတယ်။ဒါပြင်မုန်တိုင်းကြောင့်မြောက်ကရိုင်းနာပြည်နယ်မှာတော့4ယောက်တည်ဆုံးခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးရုံးကပြောပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်သတင်းလေးကိုတော့ဦးတင်မောင်သားနဲ့ကိုရနိုင်တို့တင်ပြခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုအတွင်းမှာဖမ်းဆီးခံရပြီးတော့အချင်းထောင်အတွင်းအချုပ်တွေကနေလွှတ်ရက်ဆေးသွားတဲ့မြန်မာရွှေ့ပြောင်းအလို့သမား180လောက်ကိုထိုင်းအာဏာပိုင်တွေကပြည်နယ်နံပေးပြီးတော့အောက်တိုဘာ၂ရက်နေ့မှာပဲရင်းနှောင်းကနေကောတောင်မြို့ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်မအေးမာကသတင်းပေးပို့ထားပါတယ်
အမျိုးသမီးနဲ့အမျိုးသားတွေအပါအဝင်လူ180လောက်ကိုထိုင်းဘက်ကပြည်နှင်တန်းပေးခဲ့တာပါပြည်နှင်တန်းပေးခံရသူတွေကိုအော်တိုဘာလ2ရက်နေ့မှာတော့ရနောင်းဘက်ကနေကော့တောင်းဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ကြအောင်ကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းအလို့သမားအရင်းမြစ်စင်တာ NWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
188ယောက်ကတယောက်အမျိုးသမီးတယောက်ယော့သွားတယ်189ယောက်ဖြစ်သွားတယ်ဒီရောက်ကျော်သွားတာလေဒီမှာဟောလေဒီတက်မာရေးနဲ့ဟိုတော့ပြေဆေးရုပ်စကူသမှုခိုင်နေတဲ့အတွက်ဟဲ့လားပြေဟိုလုံမှန်တိုင်းရရှိရောနဲ့ပို့လာတာပေါ့ဒီကြောင်းမျိုးကြောင်းဖန်ခိုင်ရတဲ့လူတို့ရှိတယ်လူလဲတော့ချို့တက်မာရေးတော့အလုပ်ကောင်းကြပါတယ်ပြီးလို့ရှိရင်သူတို့ချို့ဆိုရင်55ရေးကျော်လောတဲ့လူတွေရှိတယ်ချို့လဲပါလေအဲ့လိုမျိုးလူတွေရှိတယ်ပြီးမှဒီဘက်မှာကပါတယ်ဆိုတော့ဟိုလက်ခံကျူဆိုတာပေါ့ဒါမေးဆောက်ရှာမှုတွေလုပ်သေးတယ်လုပ်ပြီးဒီမှာသူတို့ quality center တွေပို့ပစ်တင်နေကြတယ်ခင်ဗျာအဲ့ဒါကြာအချိန်ခံနေမှကြားတယ်လူတွေဟိုဘောနောင်းဘယ်နည်းဖမ်းမိတယ်ဘယ်နည်းဖမ်းမိတယ်ဆိုတာလေးတွေကပြန်ယူရအရင်တော့မယူဘူးအဲ့ဒါတွေတော့ဖတ်တိုးလာတာပေါ့
ထိုင်းဘက်ချမ်းကလူဝင်မှုကြီးကြပ်ရေးအချုပ်တွေမှာမြန်မာနိုင်ငံသားတွေနဲ့ပြည့်ကျက်နေပြီးလူရဲ့စေပေမဲ့နေရပြန်ပို့မခံရသေးတဲ့သူတွေလည်းအများကြီးရှိနေတာပါအရင်တုန်းကတော့မြန်မာပြည်ဘက်ကကိုဗစ်စောင့်ကြည့်ရေးစင်တာမလုံလောက်တာကြောင့်ကြန့်ကြာနေပေမဲ့အခုအခါမှာတော့ မြန်မာဘက်ကကိုဗစ်စောင့်ကြည့်စင်တာတွေဖြစ်ခမောက်ကြီးစခန်းပလုတ်တုံတုံစခန်းနဝရအကစားရုံစတဲ့နေရာ၃ခုမှာနေရာပြန်လာသူတွေကိုယာယီထားပေးထားတယ်လို့ဆိုပါတယ်အခုကြန့်ကြာနေသူတွေကတော့ထိုင်းဘက်ကိုနေဆက်ဖြတ်ကျော်မှုလူကုန်ကူးမှုတွေနဲ့ဆက်နွယ်ပြီးတက်တေဖြစ်လုပ်ပေးရတဲ့သူတွေဖြစ်ပြီးအချုပ်ထဲမှာရဲကြကြာနေရပြီးကြန့်ကြာနေတာတွေရှိတယ်လို့လည်းဥမိုးဝေကပြောပါတယ်
အခုချုပ်ကန်းတဲ့မှာဆိုရင်ပုံမှန်ဆိုရင်တော့ထိုင်းဥပဒေအရဆိုရင်လူပေါင်း၂၀ထက်ကျော်မှုဆိုတော့၄၀မှာရေးပဲဒီ၄၀မှာရေးတော့ကျော်လွန်ပြီးတော့ခုလိုသုံးလနဲ့၆လလောက်ထိနေခဲ့တဲ့လူတွေရှိတယ်ဒီဟိုဘောဒီလူအားလုံးဆိုရင်တို့ကအင်းနေတာကြပေးတဲ့အုပ်စုထဲမှာပါပါပြီလေဖြစ်မှာတော့ဆိုဆိုရင်တော့တက်တေချစ်ထားရှိတဲ့လူတွေလည်းပါလာပါတယ်ရှိတယ်တက်တေဆိုတာကဥမာလူဟိုမှာပွဲစားကား
ထိုင်းအချင်းထောင်ဒီအချုပ်တီကလူရဲစီတဲ့မြန်မာတွေကိုမဲဆောင်မြောက်ဒီမဲဆိုင်တာချီလေးရနောင်းပေါ်တောင်လန်းတွေကနေပြန်လဲလွှဲပြောင်းပေးလေရှိပါတယ်။ကိုဗစ်ကပ်ဘေးကာလမှာနေဆက်လန်းတွေတရားတွေပိတ်ထားတဲ့အတွက်ပြည်တင်နံပေးခံရသူတွေကိုအကန့်အသတ်နဲ့သာပြန်ပို့ခဲ့ပါတယ်။ဒီထဲမှာတော့မဲဆောင်မြောက်ဒီချစ်ကြည်တရားအမှတ်နှစ်ကနေပြည်တင်နံပေးခံရသူတွေကိုအများဆုံးလွှဲပြောင်းပေးတာဖြစ်ပြီးရနောင်းပေါ်တောင်ရေလန်းကတော့ပေါ်တောင်မျိုးကဆောင်ကြီးစင်တာမှာလက်ခံနိုင်တဲ့လူကြီးပမာဏကိုကြည့်ပြီးထိုင်းဘက်ကနေတလမှနှစ်ကြိမ်ခန့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင်
။မအေးမသတင်းပေးပို့သွားတာပါရှင်။သောတာရှင်များရှင်။မြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်လက်နက်ကြီးကြီးကြားရောက်ပြီးတော့စစ်ရေးတင်မာနေစေအနေထားမှာမြန်မာနိုင်ငံတဲကရိုဟင်ဂျာတွေရောနှစ်နိုင်ငံနဲ့ဆက်မှာနေထိုင်သူတွေနဲ့ဘင်္ဂလားဒေ့ရှ်ထုတ်ကပ်တဲ့စခန်းကရိုဟင်ဂျာတွေကြားအသက်အန္တရာယ်လုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပါတယ်။မဆုမုံကမေးမြန်းတင်ပြထားပါတယ်
။လွန်ခဲ့တဲ့5နှစ်2018ခုနှစ်ဩဂုတ်လကုန်ပိုင်းတုန်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ ARSA ဆွန်ရောက်အဖွဲ့ရဲ့နေကြားဆောင်ရဲကင်းတွေကိုတိုက်ခိုက်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းအသက်ဘေးကနေစိုးရိမ်ရလို့ဒေသခံရခိုင်ပြည်သူတွေရောမွတ်စလင်တွေပါဘေးလွရာကိုအိုးအိမ်ဆွန်ခွာအသက်လူပြေးခဲ့ကြရပြီးတော့ဒီတဲကမှတိမ်းချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားကြရတာဖြစ်ပါတယ်။စိန်ခေါ်မှုဒုက္ခမျိုးစုံနဲ့၅နှစ်ကြာဒုက္ခတဲ့စခန်းတွေကနေရတဲ့ဘဝကနေနေအိမ်ပြန်ဖို့သူတို့မျှော်လင့်နေကြချိန်မှာပဲဒီလာဇာမိုင်းကနေစလို့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်တို့ကြားတကြော့ပြန်စစ်ပြန်ပြီးတော့ဖြစ်လာပြီးတိုက်ပွဲတွေကပြင်းထန်လာနေလို့နှစ်နိုင်ငံနယ်ဆက်လုံခြုံရေးကစိုးရိမ်စရာကောင်းတဲ့အနေအထားပြန်ဖြစ်လာတာပါပြီးခဲ့တဲ့သတင်းပတ်တုန်းကမြန်မာဘက်ကနေပြစ်ခတ်လိုက်တဲ့လက်နက်ကြီးမော်တာကြီးကြောက်ပောက်ကွဲလို့ရိုဟင်ဂျာလူငယ်တအုပ်အသက်ဆုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားတအုပ်အပါအဝင်အနည်းဆုံး6ဦးဒဏ်ရာရရှိခဲ့ပါတယ်လက်နက်ကြီးကြီးကြတဲ့ဒဏ်နဲ့အပြင်းထန်ဒဏ်ရာရသူတွေဟာအခုချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံကဆေးရုံမှာပဲဆေးကုသမှုခံယူနေရဆဲဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တောင်ပြိုလက်ဝဲမြို့တောင်ပြိုလက်ရာကျေးရွာက0 point ဒုက္ခသည်စခန်းမှာခိုးလုံနေထိုင်တဲ့ပညာရေးဝန်ထမ်းဟောင်းဦးစော်လီမူလာက VOA မြန်မာပိုင်းကိုပြောပါတယ်လက်နက်ကြီးကြီးကြတဲ့ဒဏ်ကိုခံလိုက်ရတဲ့ဦးစော်လီမူလာရဲ့သမီးဖြစ်သူအသက်6နှစ်အရွယ်မတ်ဆာဒီရာနဲ့ဇနီးဖြစ်သူအသက်45နှစ်အရွယ်ဒေါ်ဆာဘေးကူနာဟာဘ်တို့လည်းဒဏ်ရာပြင်းထန်ရလို့အခုထိဆေးရုံမှာဆေးကုသမှုခံယူနေရဆဲပဲလို့ဦးစော်လီမူလာက VOA ကိုအခုလိုပြောပြပါဗျာ
ကတည်းကရာဒီကရစစ်ဆောင်ရည်ကြီးကရဇမာဟိုမြန်မာနိုင်ငံကစစ်ကြောဟိုအမျိုးရေးချေလို့အရာဟင်းကိုလာချရာကျွန်တော်နေနဲ့တမီးနေရောက်ခိတယ်နောက်ပြီးတော့နေရောက်လက်ခိတယ်တယောက်ဆုံးတယ်ဟုတ်ကဲ့ကျွန်တော်တမီးကဟိုလက်မထိတာဘာသာပြန်အောင်ကခိတယ်နောက်ပြီးဟိုနေပြီးအထက်ကခိတယ်လက်မထိတယ်ကျွန်တော်အဒီကဟဲ့ဂျီအမ်ဆာကနေအော်စီဒီကောင်ကိုဒီလိုပြန်လို့ပဲအဲ့ဒီမှာကိုကိုနေတာအစရဆေးရုံပါဆေးရုံတော့ပြီးတာ
ဟုတ်ဆေးရုံတော့မဆင်းရသေးဘူးပေါ့နော
်အစရဆေးရုံပါကလေးကသတ်တာမဟုတ်ဘူးအပန်းစားတဲ့မော်တာကြီးအပန်းစားတဲ့အများကြီးထွက်တဲ့ဒီကနေလို့လေဒီအထက်ကခြေရဟာတွေကရှစ်ခုလောက်ထွက်တယ
်မိမကကောဇနီးရောဘလို့အချင်းနေရှိ
မိမကလက်ဆောင်နှချောင်းမှတီးတာဒီဆောင်ကမနေ့တက်တာလည်းတစ်ချောင်းပြေးရမယ်အဲ့လိုပြောတယ်အယူထီးလို့ပြောတယ်ကျွန်တော်ကကောင်းကောင်းမဟုတ်သူ့ဆောင်ပါတော့ဟုတ်ကဲ့အဲ့လိုရေဘူးကြီးချက်ခိုင်းတဲ့ကို
မော်တာလေးဖြစ်ကြလဲကျွန်တော်အဲ့ဒါကိုအဲ့ဒါကိုခံခွက်ပါတယ
်အခုလိုဘင်္ဂလားမြန်မာနယ်စပ်မှာမြန်မာဘက်ကနေလက်နက်ကြီးကြီးကြလို့လူအသက်ဆုံးခဲ့တဲ့အထိဖြစ်ခဲ့ရတဲ့ဖြစ်ရကြောင်းရိုဟင်ညာမွတ်စလင်တွေကြားသူတို့ရဲ့အသက်အန္တရာယ်လုံခြုံရေးအတွက်စိုးရိမ်စိတ်တွေနဲ့အထိတ်တလန့်ဖြစ်နေကြဆဲဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ကုတုဘလောက်ဒုက္ခသည်စခန်းအမှတ်6မှာခိုးလုံနေထိုင်တဲ့ရိုဟင်ညာဒုက္ခသည်ဦးကျော်မြင့်ကသူတို့ရဲ့စိုးရိမ်ချက်နဲ့ပတ်သက်လို့အခုလိုပြောပြပါတယ
်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်တစ်ချောင်းမှာအေးရခိုင်ကမတော်နဲ့မြန်မာစစ်တဲ့အကြတိုက်ပွဲတွေကအဆက်မပြေကြီးနေတာကိုကျွန်တော်ကမျက်မြင်တွေ့ခဲ့ရပါတယ်။ဒီကဲဒီလား6ရက်နေ့ကမြန်မာနဲ့မြန်မာနယ်စပ်တခြားတိုက်ပွဲကြောင့်ဒီ0 line ဒွန်ရဒုက္ခသည်စခန်းကိုလည်းလည်းဒီကြီးစံဖျက်ရမှုကြောင့်တဝူးတက်ဆုံးပြီး9ဦးအားဖိနှိပ်တော့တရားရရှိခဲ့တာကိုသိရပါတယ်။
နောက်ရကြတော့ကောအဲ့ဒီဘက်တွေမှာဘာတွေဆက်ဖြစ်ကြသေးလဲ
ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်တခြားမိုင်းတိုင်း40နီးမှာထိပ်ပွဲတွေကြောင်းဘင်္ဂလားဒေ့ရှ်ကိုလည်းလည်းကြီးကြီးစံနေရအဆက်မပြတ်ကြရောက်ခဲ့တာကိုထည့်ရတယ်။နောက်အခုကနယ်စပ်တခြားမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်တခြားမှာဘင်္ဂလားဒေ့ရှ်ဒေသခံတွေကအဲရွှေ့ပြောင်းထားတာကိုတွေ့ရပါတယ်။နောက်အထူးသဖြင့်ဒီဘက်ကလည်းဟောပေါ့လုံခြုံရေးသူချတာတာကိုလည်းတွေ့ရပါတယ်ခင်ဗျာ။အကူလူနေစားတစ်ချောင်းမှာငနရင်နေစားတစ်ချောင်းမှာတိုက်ပွဲတွေဖြစ်တာကြောင့်ကျွန်တော်တို့လူညာဒုက္ခသည်တွေကအထက်တလန့်ဖြစ်နေတာပေါ့ဆိုတော့ဒီကျွန်တော်ကစိုးရိမ်ပုံမှန်တော့ကနေကျွန်တော်ကနေကင်နေကြရပါလေအဲဒီကရရဲ့ပိုင်းကဟိုလည်းလည်းဒီကြီးကြံချရမှုကြောင့်ဒီကျွန်တော်တို့လူညာဒုက္ခသည်တဝသဆုံးပြီးအဲကလင်းငယ်တဝအပါဝင်ငါဟိုအသိအောင်တော့တရားရရှိပြတာကိုတွေ့ရပါတယ်အဲ့ဒီကလေးတွေကအခုဒီဒီနေ့ရစယုံမှာစေကူတာခံယူနေတာကိုပြောရပါတယ်ခင်ဗျာ
အခုလိုမျိုးမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ပိုင်းနဲ့အတွေ့လက်နက်ကြီးကြီးကြရောက်ပောက်ကွဲမှုလေကြောင်းပိုင်းနဲ့ချိုးဖောက်မှုတွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးကိုတစ်လအတွင်း၄ချိန်တိုင်တိုင်ဆင့်ခေါ်ပြီးတော့သတိပေးခဲ့ပါတယ်နောက်ဒီမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကလည်းမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တပ်အမတ်ကြီးကိုဆင့်ခေါ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုကြခဲ့တဲ့လက်နက်ကြီးကြီးတွေဟာ AA နဲ့ ARSA အဖွဲ့ကပြစ်ခတ်တဲ့ကြီးတွေဖြစ်ပြီးမြန်မာနဲ့ဘင်္ဂလားနှစ်နိုင်ငံကြားပဋိပက္ခဖြစ်အောင်ဖန်တီးတာလို့ရှင်းပြခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းပြီးခဲ့တဲ့သတင်းပတ်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုရှင်းပြခဲ့ပါတယ
်ဒီကျွန်တော်တို့ဝီဇီလောင်မောင်တော်ပဲချမ်းပေါ့ဝီဇီလောင်မောင်တော်ပဲချမ်းဟာဘယ်အချိန်မှာပေါ့နော်ဘယ်အချိန်မှာပြဿနာဖြစ်နိုင်ကြီးအစီဆုံးလို့ဆိုရင်ကျွန်တော်တို့ကုလသမဂ္ဂအထွေထွေညီလာခံလုပ်တဲ့အချိန်မှာအများအားဖြစ်နိုင်တာနှစ်စဉ်နှစ်တိုင်းလည်းပြန်ကြည့်ပါနှစ်စဉ်နှစ်တိုင်းလည်းအဲ့ဒီတဲ့အချိန်မှာပြဿနာအများဖြစ်နိုင်တာကိုတွေ့ရပါတယ်ဒီနှစ်မှာတော့ကျွန်တော်တို့အေရတဲ့စိတ်ပူပေါင်းကြောကြဒါနှစ်နိုင်ငံကြားမှာပြဿနာဖြစ်အောင်ဖန်တီးလာနိုင်ဖန်တီးလာတာဖြစ်ကြောင်းကျွန်တော်ပြောလို့ပါတယ
်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဘက်ကတော့သူ့နိုင်ငံမှာလာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးပြဿနာဟာသူတို့နိုင်ငံလုံခြုံရေးကိုချိန်ချောက်မှုဖြစ်လာနေတာမို့ဒီဒုက္ခသည်တွေနေရပြန်ပို့နိုင်ရေးကုလသမဂ္ဂကနေကူညီပေးဖို့ပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာစစ်ကောင်စီကိုဖိအားတိုးပေးဖို့လိုတဲ့ကြောင်းလဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာက AFP သတင်းဌာနနဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ
် Definitely we want that they should go back to their own country they live their own
တေချာရာကတော့သူတို့အားလုံးကိုသူတို့နေရရင်နိုင်ငံပြန်ပြီးပုံမှန်ဘဝမှာရပ်တည်နေထိုင်ခွင့်ရတာကိုလိုလားပါတယ်ဒါကြောင့်သူတို့ကိုဘေးကင်းလုံခြုံစွာနေရပြန်နိုင်ဖို့နဲ့အဆအဆတာဝန်ယူဖို့အတွက်မြန်မာအစိုးရကိုနိုင်ငံတကာအတိုင်းဝိုင်းကဖိအားတိုးပေးစေချင်ပါတယ်
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကနိုင်ငံတကာအတိုင်းဝိုင်းကိုအခုလိုမြစ်တာရက်ခံပြောဆိုသွားပေမဲ့လို့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကတော့စစ်တပ်ရဲ့နည်းမြေရှင်းလင်းမှုတွေကြောင့်သူတို့အသက်လူပြေးခဲ့ကြရပြီးတဲ့နောက်လူအသက်သေဆုံးတဲ့အထိလက်တလောဖြစ်ပျက်နေလို့နေရပြန်လို့ကြတဲ့ရိုဟင်ဂျာတွေရဲ့အရေးကတော့မျှော်လင့်ချက်ပိုဝေးသွားပြီလို့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကပြောပါတယ
်ကျွန်တော်တို့လည်းကျန်နိုင်တဲ့အကျင့်များတော့နေရမရသေးဖြစ်နေတာကိုအဲတွေ့ရပါတယ်ဟုတ်ကဲ့ပါဒီကျွန်တော်တို့ကအခု9နှစ်ကြီးမြောက်ပြီဖြစ်ပါတယ်အဲကျွန်တော်တို့ရူဟင်ဂျာတွေကမြန်မာနိုင်ငံရေကန်ကျေနေအနေမောင်းတော့ခံရတာယနေ့အချိန်အထိကျွန်တော်တို့ကျန်နိုင်ရေးလုပ်ငန်းတွေအဲတရအဲဖြစ်ပေါ်လာတာမရှိခဲ့ပါဘူးခင်ဗျာကျွန်တော်တို့ကျန်နိုင်တဲ့အချိန်နဲ့တကွာအဲနိုင်ငံရေနဲ့ဆက်ပြလာမယ်ဆိုရင်နေစားတစ်ချောင်းတပ်ပြည့်တွေကြည့်တာရောနောက်ဒီမှာဒုက္ခတွေစက္ကမှာလည်းလူရတွေကလုံဆုံးကြီးအဲအပိုင်းနဲ့ဆိုရင်အားနေတာကိုပြရတယ်ကျွန်တော်ကဆိုရင်တစ်သိနဲ့ကျွန်တော်နေတိုင်းနေကြရတာပါကျွန်တော်ကျန်လာရေးလုပ်ငန်းစဉ်ကလည်း ဝင်ရနေတာဖြစ်နေပါတယ်အဲကျွန်တော်တို့ရဲ့အကျင့်စိတ်ကိုကုလသမဂ္ဂပါဝင်နေတကာတိုင်းမှာအနေနဲ့အများဆုံး
ဘင်္ဂလားဒေ့ရှ်ပိုင်းနဲ့နမိတ်ကိုကျူးကျော်တဲ့ချိုးဖောက်မှုတွေကိုအဆုံးသတ်ပြီးရိုဟင်ဂျာဒုက္ခသည်တွေနေရာပြန်နိုင်ရေးလုပ်ငန်းစဉ်တွေကိုအမြန်ဆုံးဆောင်ရွက်နိုင်အောင်မြန်မာစစ်ကောင်စီကိုနားချတိုက်တွန်းမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်သံမကြီးလီချန်မင်းကလည်းကတိပေးပြောဆိုထားပါတယ်အခုလိုဘင်္ဂလားဒေ့ရှ်ဘက်ကနေနိုင်ငံတကာကပါကူပေးဖို့ဖိအားပေးတိုက်တွန်းမှုတွေရှိနေပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားတဲ့မြန်မာနိုင်ငံနဲ့ရိုဟင်ဂျာတွေကိုခိုလုံခွင့်ပေးထားတဲ့ဘင်္ဂလားဒေ့ရှ်တို့ကြာလက်တလောမြန်မာဘက်ကစီးရဲတင်မာမှုတွေကြောင့်နှစ်နိုင်ငံနယ်စပ်လုံခြုံရေးတင်းမာနေတဲ့အတွက်တင်းချီတဲ့ရိုဟင်ဂျာတို့နေရပြန်နိုင်ရေးအိမ်ပြန်လည်မျှော်လင့်ချက်ကတော့မရေမရဖြစ်နေစေဖြစ်ပါတယ်ရှင
်။မဆူမမရှိုင်းခုတော့ပါကစ္စတန်ရေပေသတင်းပတ်ဆက်ရအောင်ပါ။ပါကစ္စတန်နိုင်ငံမှာမုတ်သဲထံပြီးတော့ကြီးကြီးရေရှမ်းခဲ့တာမှာတရိတ်ဆန်စကြက်မြေတွေလည်းပျက်စီးခဲ့ရပြီးတော့တောင်သူတွေတူလောင်ထားတဲ့အစာချောက်တွေလည်းရင်းနေသူမျိုးပါကုန်ပါတယ်။လမ်းဘေးဝဲရမှာလည်းတရိတ်ဆန်အသေးကောင်တွေကိုနေရာတကာတွေ့နေရပါတယ်။လူတွေအတွက်တောင်စားစရာမလုံလောက်တာကြောင့်တရိတ်ဆန်တွေကိုမကျွေးနိုင်တော့တဲ့တောင်သူတွေလည်းကျွမ်းနွားတရိတ်ဆန်တွေကိုရရစင်းနဲ့အယောင်ချနေပါတယ်။ဒါပေမဲ့လည်းဝယ်သူတွေအယောင်သူကအဆမတန်ပုံများနေတဲ့အကြောင်းအေပီသတင်းဆောင်မကိုဆက်ပြီးတော့နားဆင်ပါရှင်။စိတ်တွေကျွဲရည်နဲ့သူ့အတော်များများပိုင်ဆိုင်ထားတဲ့အရှိခ်အလီဟာပြီးခဲ့တဲ့လတွေအထိစားနိုင်တောင်းနိုင်တဲ့လူလက်တန်းစားလှဲသမားတယောက်အဖြစ်ရပ်တည်ခဲ့သူဖြစ်ပါတယ်။ဒါပေမဲ့လည်းသူ့ရဲ့ဇာတိမျိုးရှစ်ကပေါ်မှာအကြီးအကျယ်ရေကြီးရေရှမ်းမှုနဲ့ကြုံတွေ့ခဲ့ရပြီးတဲ့နောက်ပိုင်းသူနဲ့သူ့မိသားစုအတွက်တောင်စားစရာမရှိတော့ဘဲသူ့ချမ်းမွေးတရိတ်ဆန်တွေလည်းထားစရာနေရာတောင်မရှိတော့ပါဘူး။သူကအခုလိုပြောပါတယ်
။အဲဂျာနမတ်ကဂါစပါစနေရဲ့ချာချာအိုက်တယ်पानी सही नहीं है घास नहीं है काला गा हो गया
है रिसा ने को ज्वे को မျက်တည်လည်းမရှိတော့ပါဘူးကျွေးရဲ့အတွက်အစာကလည်းတိတ်ကိုဈေးကြီးပါတယ်ကျွန်တော်တရိဆန်တွေကိုအရှုံးခံပြီးရောင်းရတာပါရေမကြီးခင်တုန်းကဒီကျွေးကိုရူဘင်းငွေ8000နဲ့ဝယ်ထားတာပါခုတော့ဝယ်တဲ့သူတွေကဒီကောက်ကိုရူဘီ9000တောင်မပေးကြတော့ပါဘူးကျွန်တော်အိမ်ထဲမှာခုထိရေတွေဝင်နေတုန်းမှာတရိဆန်တွေကိုထားဖို့နေရာလည်းမရှိပါဘူးကုမဲသူလည်းမရှိတဲ့အတွက်မတက်တာလုံးလို့ရောင်းရတာပ
ါသူ့လိုပဲအခြားလူအတော်များများလဲသူတို့ဂုံယူခဲ့ရတဲ့တရိတ်ဆန်တွေကိုရောင်းဖို့ကြိုးစားနေကြတာပါမူးကြီးပြီးတော့ရေကြီးရေရှမ်းခရကစကြက်မြေတွေလည်းပျက်စီးခဲ့ရတဲ့အပြင်တရိတ်ဆန်အစအတွက်တူလောင်ထားတဲ့သီးနှံတွေလည်းရေနဲ့အတူမျောပါသွားခဲ့ရတာပါပါကစ္စတန်နိုင်ငံသုံးပုံတစ်ပုံလောက်ရေကြီးရေရှမ်းမှုနဲ့ကြုံတွေ့ခဲ့ရတာဖြစ်ပြီးကလေးတွေအတွက်အစားစရာရဖို့မိဘတွေရုန်းကန်နေရတာကြောင့်တရိတ်ဆန်တွေထုတ်ရောင်းနေရတဲ့အတွက်ဝယ်သူထက်အယောင်သူကအတော်ကိုပိုများနေတာပါလယ်သမားအဘိုလာအာမက်ကလည်းသူ့ရဲ့ကျွဲနွားတွေကိုလာပြီးတော့အယောင်နေတာပ
ါမောင်ကေဗီဇာကရေချေရောရိုဒန်တဲ့မာလဝန်မရီယန်ဆန်ဂျာမာလ
ကျွန်တော်တို့ပိုင်ဆိုင်မှုတွေလည်းရည်ကြီးလို့ပျက်စီးကုန်ပါပြီကျွန်တော်တို့ရဲ့တရိတ်ဆန်တွေလည်းတည်နေပါပြီဘသူမှလည်းမဝယ်ခြင်းရပါဘူးကျွန်တော်တို့မှအကူအညီမဲ့နေပါတယ်ဒီတရိတ်ဆန်တွေဝယ်ပေးဖို့အစိုးရကိုမြစ်တာရက်ခံထားပါတယ်ကျွန်တော်တို့အတွက်တောင်စားစရာဘာမှမရှိတဲ့အတွက်ဒီတရိတ်ဆန်တွေကိုဘာနဲ့သွားကျွေးရမလဲဗျ
လမ်းဘေးဝဲရနဲ့တောင်ယာစိုက်ခင်းတွေထဲမှာတရိတ်ဆန်အသေးကောင်တွေကိုလည်းနေရာတကာတွေ့နေရပါတယ်။ပါကစ္စတန်နိုင်ငံကတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးအာဏာပိုင်တွေရဲ့အဆိုအရမိုးစတင်ရွာသွန်းခဲ့တဲ့ဇွန်လ14ရက်နေ့နောက်ပိုင်းနိုင်ငံတော်တည်ဆုံခဲ့ရတဲ့တရိတ်ဆန်ကောင်ကြီးက9သိန်း3000ကျော်ရှိပါတယ်။အဲ့ဒီအထဲမှာစစ်သေးတာတစ်ခုထဲမှာတင်တည်ဆုံခဲ့ရတဲ့တရိတ်ဆန်အကောင်ကြီးကစုစုပေါင်း2သိန်း8000ကျော်ရှိနေပါတယ်။ပါကစ္စတန်အစိုးရကထုတ်ပြန်တဲ့တရားဝင်ကိန်းဂဏန်းတွေအရရေကြီးရေရှမ်းမှုကြောင့်ကလေးငယ်930အပါအဝင်လူထောင်900ဝန်းကျင်တေဆုံခဲ့ရပါတယ်။ဂျာဟာ2010ခုနှစ်နောက်ပိုင်းအဆိုအဝါဆုံးရေကြီးရေရှမ်းမှုဖြစ်ပြီးလူ33သန်းလောက်ရေဘေးသင့်ခဲ့ရသလိုအင်ချေတသန်းကျော်ပျက်စီးဆုံးရှုံးခဲ့ရပါတယ်။2010ခုနှစ်ကအလားတူရေဘေးသင့်ခဲ့ရုံကတော့လူ2000ဝန်းကျင်တေဆုံခဲ့ရပူပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါ Lurume Sue Yotan Lang of Penu Jishu Jine Swing, Udelta 70B, Asia Bing Juru, Channel Diatit Among Ho, Tangom 6 Juru, Channel Dianaset Onugani, Penu Jishu Namari, Juru Penumu Deze Chelago, Viewing your Mawai Internet Saminane, Viewing your Ma Facebook Samian Aroma, Popjat Hawarishi. Yamada Yanga Pi that received the name and the Pupinamo, Lurume Sue, a Yalaka Marino.
Mingalanya Jama Totashi Miashi, Viu in Yamavai, Sisin Yet in the town of Santa Cune, Autobalana yet the Ningle Ninja, but Sisin Nico Sepiro, Tolinivare, Lando Mida, Tongsen and Gazette, Pin, Lila Mida, Gozine, Viu Eat Facebook, Samanagani Payunas in a Mare, Acuna by Sepiro, Tolin Tom, the Dinbassin, Ganari Tamaro, Kabat, Yama, Media Nigue, Yama Pima, Bezamia, the Din Hega Tudane, Tucha Samia, the Dimia, Sisin Nugunasi, Abu Shibare, a Yin so not Kabat, Yama, Media Nigue, Tolin, Bibame.
ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြေမမီဒီယာမြေကွင်းမှာဒီတစ်ပတ်အတွက်ကမ္ဘာကုလသမဂ္ဂဆင်မြင်ဘော်ကမြန်မာအရေးအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ ကဘာကူလာသမဂအဖွဲ့ကြီးရဲ့89ကြိမ်မြောက်ထွေထွေညီလာခံကြီးကိုနှစ်ထောင်နှစ်ဆက်နှစ်စက်တင်ဘာလ17ရက်နေ့ကစတင်ပြီးအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပခဲ့ပါတယ်ကိုဗစ်-19ကူးစက်ကရောဂါရဲ့အကန့်အသတ်တွေကြောင့်အွန်လိုင်းကတဆင့်အစည်းအဝေးတွေပြုလုပ်နေရာကသုံးနှစ်တာအတွင်းမှာပထမဆုံးကြိမ်ကမ္ဘာကောင်းဆောင်တွေလူကိုယ်တိုင်တက်ရောက်လာကြတဲ့ညီလာခံလည်းဖြစ်ပါတယ် အထွေထွေညီလာခံကြီးမှာကမ္ဘာရေးရအနေနဲ့ယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်ပွဲကိစ္စကလွှမ်းမိုးနေပေမယ့်ကမ္ဘာကောင်းဆောင်တွေဟာမြန်မာအရေးကိုလည်းထည့်သွင်းပြောကြားခဲ့ကြတာတွေ့ရပါတယ်။ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသူ့ရဲ့အထွေထွေညီလာခံအဖွဲ့မိန့်ခွန်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောကြားသတိပေးခဲ့ပါတယ်။မြန်မာနိုင်ငံမှာ ယ်အမေရိကန်သမ္မတကြီးဂျိုးဘိုင်ဒန်ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီလိုလားတဲ့တက်ကြွလှုပ်ရှားသူတွေတိုင်းရင်းသားလူနည်းစုတွေအပေါ်စစ်အာဏာပိုင်တွေရဲ့ဆိုးရွားတဲ့ဖိနှိပ်မှုတွေအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေဟာအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ဖိနှိပ်မှုတွေတိုးမြင့်လာနေပါတယ်လို့စက်တင်ဘာလ21ရက်နေ့ကပြောကြားတဲ့ကုလသမဂ္ဂမိန့်ခွန်းကို VOA ကဖော်ပြခဲ့ပါတယ်
တူရကီသမ္မတနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်တို့ကလည်းမြမအရေးကိုပြောကြားရမှာရိုဟင်ဂျာအရေးကိုအဓိကထားပြောကြားခဲ့ကြပါတယ်အာဆီယံခေါင်းဆောင်တွေလည်းမြမအရေးကိုအလေးထားပြောကြားခဲ့ကြတာတွေ့ရပါတယ်မလေးရှားဝန်ကြီးချုပ်အစ်စမီလ်ဆာဘရီယာကုပ်ကမြမနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအသေးပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တုံ့ပြန်ကင်တွယ်မှုနဲ့ပတ်သက်လို့စိတ်ပျက်မိကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြမနိုင်ငံရေးပေါ်အလေးထားလှုပ်ဆောင်မှုနည်းနည်းလေးမှမရှိခဲ့ကြောင်းမြမအရေးလုံခြုံရေးကောင်စီရဲ့တုံ့ပြန်ဖြေရှင်းပုံတွေဟာတော်တော်ကိုဝမ်းနည်းစရာကောင်းကြောင်းလုံခြုံရေးကောင်စီအနေနဲ့မြမကိစ္စကိုလက်ရှောင်နေပြီးအာဆီယံပေါ်ပုံချနေတယ်လို့ပြောဆိုခဲ့ကြောင်းမီဒီယာတွေကဖော်ပြကြပါတယ
်နိုင်ငံခေါင်းဆောင်တွေအပြင်ကုလသမဂ္ဂအဖွဲ့အစည်းအကြီးအကဲတွေမြမနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်တွေဟာမြန်မာစစ်တပ်ရဲ့ရက်စက်စွာဖိနှိပ်တပ်ဖြတ်မှုတွေစစ်ရာဇဝမှုမြောက်တဲ့ကျူးလွန်မှုတွေနဲ့မြန်မာနိုင်ငံထဲကဆိုးရွားလာတဲ့လူခွင့်ရေးအခြေအနေတွေအကြောင်းကိုကုလသမဂ္ဂအထွေထွေညီလာခံကြီးမှတင်ပြခဲ့ကြတာတွေ့ရပါတယ်။အဲ့ဒီလိုတင်ပြခဲ့ကြရမှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာယာယီမဟာမင်းကြီးနာဒဲအယ်နာရှစ်ကလူခွင့်ရေးကောင်စီရဲ့52ကြိမ်မြောက်ညီလာခံမှာလက်ရှိဖြစ်ပေါ်နေတဲ့ဆိုးရွားလာတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေပြောင်းလဲနိုင်ရေးအတွက်အရေးပေါ်လှုပ်ဆောင်မှုတွေလိုအပ်နေတယ်မြန်မာစစ်တပ်ဟာအတိုက်ခံအင်အားစုတွေကိုပြစ်မှတ်ထားတိုက်ခိုက်ရုံတင်မကဘဲအတိုက်ခံတွေကိုထောက်ခံအားပေးတယ်လို့ယူဆတဲ့လူမှုအတိုင်းဝိုင်းတွေကိုပါပြစ်မှတ်ထားတိုက်ခိုက်နေတယ်လို့တင်ပြခဲ့တာတွေ့ရပါတယ
်အခုလိုကမ္ဘာကောင်းဆောင်တွေကုလသမဂ္ဂထွေထွေတွေ့ရမှုချုပ်ပါဝင်ကုလသမဂ္ဂအကြီးအကဲတွေရဲ့တင်ပြချက်ပြောကြားချက်တွေကိုကြည့်ရင်မြန်မာနိုင်ငံတွင်အခြေအနေတွေဟာအလွန်ဆိုးရွားနေတာပေါ်လွင်လာပါတယ်ဒါအပြင်အာနာသိန်းစစ်ကောင်စီရဲ့မတရားဖိနှိပ်တပ်ဖြတ်မှုတွေစစ်ရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေကျူးလွန်နေတာထင်ရှားလာပါတယ် ဒါပေမဲ့နိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့ကြီးဟာမြန်မာနိုင်ငံတွင်းကစိုးရွားတဲ့အခြေအနေတွေကိုရပ်တန့်သွားအောင်ဟန်တားနိုင်ခြင်းမရှိပါဘူး။စိုးရိမ်ကြောင့်အထက်ထက်ပြောနေပေမဲ့လက်တွေ့မှာထိရောက်တဲ့အရေးယူမှုတွေလှုပ်ဆောင်တာမတွေ့ရသေးပါဘူး။ကုလသမဂ္ဂရဲ့လှုံထုံးလုံနည်းတွေအရထိရောက်တဲ့ဟန်တားမှုတွေအရေးယူမှုတွေလှုပ်ဆောင်နိုင်ဖို့ဆိုရင်လုံခြုံရေးကောင်စီဟာအဓိကကြပြီးအရေးပါလာပါတယ်။လုံခြုံရေးကောင်စီဆိုတဲ့နေရာမှာလဲဗီဒိုအာနာပိုင်ဆိုင်ထားတဲ့အမေရိကန်ပြတိန်ပြင်သစ်တရုတ်ရုရှားတို့ပေါ်မှာလဲမူတည်နေပါတယ်။လုံခြုံရေးကောင်စီမှာမြန်မာအရေးကင်တွယ်ဖို့ဆိုရင်မှားတာမှန်တာတရားတာမတရားတာထက်ဆုံးဖြတ်ချက်တွေကိုဗီဒိုသုံးပြီးပယ်ချနိုင်တဲ့တရုတ်နဲ့ရုရှားတို့ရည်တည်ချက်ပေါ်မှာမူတည်နေတယ်ဆိုတာအားလုံးအသိပါ။ဒါကြောင့်လဲအခုနောက်ပိုင်းမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကကုလသမဂ္ဂရဲ့လေးလံနှေးကွေးတဲ့ဘျူရိုကရေစီရန်နေရာအထူးသဖြင့်လုံခြုံရေးကောင်စီကိုပြုတ်ပြင်းပြောင်းလဲဖို့တောင်းဆိုတဲ့အတန်တွေကြဲကြဲလောင်လောင်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်
။အခုရက်ပိုင်းတွင်လုံခြုံရေးကောင်စီမှဗြိတိန်နိုင်ငံကဥဆောင်ပြီးမြမအရေးတင်သွင်းဖို့ရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဘယ်လိုအဖြစ်ဘယ်လိုဆုံးဖြတ်ချက်တွေထွက်ပေါ်လာမလဲဆိုတာတော့မသိနိုင်သေးပါဘူး။ဒါအပြင်မြမအရေးနဲ့ပတ်သက်လာရင်ကုလသမဂ္ဂစင်မြင့်မာရောနောက်ွယ်မှာပါ။ရိုဟင်ဂျာအရေးဟာအဓိကကျတဲ့အကြောင်းရင်းတရားဆိုတာကိုသတိပြုကြဖို့လိုအပ်ပါတယ်။အရှိတီမောသမရဟိုဆေရာမုစ်ဟူတာကတော့89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံဆင်မြင့်ထက်ကနေမြန်မာပြည်သူတို့ရဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့ကြောင်း BBC ကဖော်ပြခဲ့ပါတယ်မြန်မာနိုင်ငံကပြည်သူတွေဟာနိုင်ငံတကာရဲ့ပြစ်ပယ်ခြင်းခံထားရတယ်တစ္ဆာဖောက်ခံထားရတယ်လို့ခံစားနေကြရပါတယ်ကမ္ဘာကြီးကယူကရိန်းကိုခေတ်မီစစ်လက်နက်ပစ္စည်းတွေဒုက္ခတွေအရတားတွေအတွက်လူသားချင်းစာနာမှုအကူအညီတွေရရရရကူညီပေးနေတာကိုမြန်မာပြည်သူတွေကမေးခွန်းထုတ်နေပါတယ်။ဘာကြောင့်မြန်မာပြည်မှာဖြစ်နေတဲ့စစ်ပွဲကိုကြတော့တိတ်ဆိတ်နေတယ်လဲဆိုတာမေးနေကြပါတယ်။ဒါပေမဲ့မြန်မာပြည်သူတွေဟာဆက်လက်တိုက်ပွဲဝင်နေကြပါတယ်ဆက်လက်အသေးခံနေကြပါတယ်လို့ပြောဆိုခဲ့ကြောင်းပါခင်ဗျာ
။ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြားခဲ့ရပါရှင်။ခုတော့မြန်မာပြည်မှာပေးစာများကဏ္ဍပါပြည်သူတွေကပေးပို့လာတဲ့ရင်ဖွင့်လွှာတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ
်။ဒေးနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ Coming on ဆိုတဲ့သောရရှင်ကတော့အဲ့ဒါနာမည်ဖြစ်ပါလေဒီမှာအတန်ထွက်မှန်မှန်ခွင့်လုပ်ပေးပါနော်ဒီတော့ရှင်က VOE ကိုအစီအမြဲအားပေးနေပါလေတဲ့အရင်အကောင့်ပြက်သွားလို့အခုအကောင့်တင်နေအားပေးပါလေဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါကျေးဇူးအထူးတင်ပါတယ်ကိုမျိုးဆိုတဲ့တော့ရှင်ကတော့မဲတင်တော်ကျွန်တဲ့ VOE ကမိတ်ဆွေများကျမ်းပါပါစေတဲ့ဟုတ်ကဲ့နေကောင်းကျမ်းပါပါတယ်ကျေးဇူးတင်ပါတယ်ရှင်သူက VOE ကထုတ်လွှင့်တဲ့ကမ္ဘာသတင်းတွေနားထောင်ရတာဘုဟုသုတအများကြီးရပါတယ်မြန်မာပြည်ကြီးလည်းအေးချမ်းပြီးတော့အဆင်ပြေချင်ပါပြီကြွေမိတ်ဆွေအားလုံးကိုအားပေးလျက်ပါဗျာတဲ့ကျေးဇူးတင်ပါတယ်ကိုမျိုးကြီးဘေးကင်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပေးစင်ပါတယ်နော် VOE အစီအစဉ်တွေကိုလည်းဆက်ပြီးတော့အားပေးနေပါဦးပုံမြင့်လိုင်းကမင်္ဂလာနှစ်နှစ်ခင်းမှာ VOE တဲ့ VOE ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာပါစေကျွန်တော်တို့မြန်မာပြည်သူများအတွက်သတင်းဦးသတင်းမှန်တွေနေ့စဉ်တင်ဆက်ပေးနေတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဆိုပြီးတော့ Messenger မှာစာတိုလေးရေးလာပါတယ်ဟုတ်ကဲ့အခုလိုမျိုးနားဆင်အပေးကြည့်ရှုတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။စာရေးလာတဲ့အတွက်လည်းအထူးကျေးဇူးပါ။ပဲခူးတိုင်းအနောက်ချန်ကားပါဆိုတဲ့သောရရှင်မီလီကဗီဒီယိုအဖွဲ့သားများအားလုံးကျမ်းမာကြပါစေ။ဗီဒီယိုကိုအားပေးနေပါတယ်တဲ့။ကျမသမီးကဗီဒီယိုဘယ်တော့မှစပြီးတော့ပြပမှာအခြေချတာလေလို့မေးလို့သိချင်ပါတယ်။ဖြည့်ချပေးပါဗီဒီယိုအဖွဲ့သားများအားလုံးကျမ်းမာချမ်းသာကြပါစေတဲ့။ဟုတ်ကဲ့ VOE American တန်ကAmerican ပြည်အောင်စုအစိုးရရဲ့လက်အောက်မှာရှိတဲ့သတင်းဌာနဖြစ်ပါတယ်။1942ခုနှစ်မှာ American သမ္မတ Gerald Ford လက်ထက်မှာစပြီးတော့တည်ထောင်ပြီးတော့ဘာသာစကား48မျိုးနဲ့တစ်ကမ္ဘာလုံးကိုရုပ်သံလွှင့်နေတာဖြစ်ပါတယ်။ VOA တစ်ခုလုံးရဲ့ဌာနကွဲတစ်ခုဖြစ်တဲ့ကျမတို့ VOA မြန်မာဘာသာအစီအစဉ်ကလည်းအဲ့ဒီ1942မှာပဲစတင်ပြီးတော့အသံလွှင့်ပေးတာဖြစ်ပါတယ်ရှင်။သိကျင်တာသိရလောက်ပြီးထင်ပါရဲ့နော်။ VOA အစီအစဉ်ကိုအမြဲအားပေးလျက်ပါဆိုပြီးချင်းတော်တိုင်းကတော်ရချင်းကတော့နာမည်မဖော်ပြပါနဲ့တဲ့
။ VOA ကိုမနေ့ညနေနေ့တိုင်းသတင်းတွေနားထောင်နေပါတဲ့အကြိုက်ဆုံးကတော့ဥအောင်ခင်ရဲ့မြန်မာရေး37တွေပဲဖြစ်ပါတယ်။အင်တာနက်လိုင်းမရတော့ရေဒီယိုကလေးပဲအားကိုးနေရတယ်။ဒါမှနေတိုင်းသတင်းတူသတင်းမှန်ရဖို့မပြတ်ပါလေ။ဒါပေမဲ့လည်းတက်ခဲလဲတည်ယူလို့မရတာကလည်းခက်ခဲတစ်ခုပါ။ VOA ကိုပေးစာကန်တာကနေရေးဖို့မသိလို့ Messenger ကနေရေးလို့ရတယ်လို့ကြားလို့ရေးလိုက်ပါလေ။ VOA ဝိုင်းတော်သားများစိတ်ကြည်လင်ဝမ်းမြောက်စွာနဲ့အစင်မပြတ်သတင်းများတင်ဆက်နိုင်ကြပါစေ
။စာထပ်ပြီးတော့ရေးပါအောင်ရှင်။အနည်းငယ်ပြီးတော့ကျမ်းပါပါစီနော်။မြန်မာနိုင်ငံမှာနေဆင်ဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နေဆင်ကျင်လည်ရဘဝမှာကြိကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့စာတွေကိုလည်းကျွန်မတို့လက်ခံရရှိပါတယ်။အဲ့ဒီထက်ကစာတချို့ကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ View ကိုစာရေးတာဒါပါနဲ့ဆိုနှစ်ခါရှိပါပြီ။ဆိုတော့ရွှေညောင်သားလေးကတော့သူ့ရဲ့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့အခြေအနေကိုဝေမျှပြီးတော့ရေးလာပါတယ်။
ခုမြန်မာပြည်မှာအငတ်ဘေးကြုံနေရတဲ့နေရာတွေဆိုစစ်ဘေးရှောင်နေရာတွေကညပါတယ်ကျွန်တော်တို့ငငယ်ကအချိန်ကိုပြန်တရိယာမိပါတယ်1982ဝင်းကျင်လောက်ကတော့ထင်မိပါလေနေဝင်းစစ်အစိုးရကစံစဘာတွေနိုင်ငံခြားထုတ်ပြောင်းလို့တနိုင်ငံလုံးထမင်းငတ်ခဲ့တာလေကျွန်တော်အဖိုးဖွားတွေကလယ်သမားတွေပါလယ်ဧက85အင်ကလောက်ပါတယ်မနေ့စံပြုတ်ညဘက်ထမင်းစားခဲ့တယ်ဗျာခုလဲကျွန်တော်အသက်62နှစ်ရှိပါပြီစစ်စွာလက်ထက်မှာတော့အချစ်ပါငတ်နေပြီဗျကျွန်တော်ဇနီးကရန်ကုန်မှာတမီးနဲ့ကျွန်တော်ကထိုင်းမှာတာသမီးတွေနဲ့ပါပြန်မရသွားမရထမင်းကတာရောအချစ်မိသားစုပါအငတ်ဘေးကြုံနေရပါပြီဥနေဝင်းထက်အခုစစ်အာဏာသိမ်းခေါင်းဆောင်ကတာသွားပြီစာရှည်သွားရင်ခွန့်လပါ VOE အဖွဲ့သားတွေအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေ
ပြန်ဖွင့်နေတဲ့သရရှင်ရဲ့စာရီကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်။မောင်ကျော်ဆိုးဆိုတဲ့သရရှင်ကတော့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တူပါတဲ့။သူက
ကျွန်တော်ကဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တယောက်ပါ။ဒီဝေးမှာရင်ဖွင့်နေလို့ပါဗျာ။မွေးခဲ့တာကဇာတိမြန်မာပြည်။နေတာကဒုက္ခသည်စခန်း။ကျွန်တော်တို့ဒုက္ခသည်စခန်းထဲမှာတစ်သက်လုံးနေရတာမလား။မြန်မာပြည်မှာဘသူတက်လာတက်လာတာဝန်ယူမှုတာဝန်ခံမှုရှိရမှာလေ။ဘာကောမတောင်းမယူနိုင်ရင်အနာဂတ်မြန်မာပြည်ရဲ့အခြေအနေဟာပူဆိုးလာမှာသိကြပါတယ်။ရွှေညာနေနိုင်ငံတောင်းနေတာမဟုတ်ပါဘူးခင်ဗျာ။မိမိနေရကိုတော့ပြန်ကျင်ကြောင်းပြောချင်ပါတယ်
။ဒီတော်ရှင်ကတခြားဘာမှတောင်းဆိုတာမဟုတ်ပါ။မိမိနေထိုင်ခဲ့တဲ့နေရကိုပဲပြန်ကျင်တာဖြစ်ပါတယ်ဆိုပြီးတော့ရင်ဖွင့်ရေးသားလာပါတယ်။ကျိုင်းခန့်ဒေတာကန်တူဖြစ်ပါတယ်ဆိုပြီးတော့ရေးလာတဲ့တော်ရှင်ရင်ဖွင့်စာကိုလည်းဝေမျှပေးချင်ပါတယ်။သူနေတဲ့ရှမ်းပြည်တောင်ပိုင်းကအခြေအနေနဲ့ပတ်သက်ပြီးတော့ရေးလာပါတယ်။
ကျိုင်းခန်းဒေတာရက်ဆောက်မြို့နယ်ရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်နေတဲ့ဖြစ်ရဆိုးတွေကိုမြက်ကန်းနေတွေဒီထက်ဆိုးလာမဲ့အခြေအနေတွေဖြစ်လာဖို့စောင့်နေတယ်လို့ပဲဖြစ်နေမှာပါဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတွေ့လို့ပြောခွင့်ရရင်ပြောပြလိုက်ပါလူငယ်တွေလူကြီးတွေပိုပိုစန့်ကျင်ပြီးစန့်ကျင်ဘက်ဖြစ်လာတဲ့အပေါ်ဘာမှတုံ့ပြန်မနေပါနဲ့လို့သူပြောတယ်လို့ချမှတ်ထားတဲ့စီမင်းစည်းကမ်းဥပဒေတွေကိုသူ့လက်အောက်ကလူတွေကိုယ်တိုင်ကချိုးဖောက်နေတဲ့အပေါ်အမြင့်ပြတ်အောင်လိုင်းမလုံးတွေတော့မျက်စီမှိတ်ထားတဲ့၍တော့ကျွန်တော်တို့တွေကစန့်ကျင်တဲ့ဘက်ကိုပိုရောက်လာမှာဖြစ်ပါတယ်လို့ပြောပြပ
ါစစ်ကောင်စီကခန့်အပ်ထားတဲ့သူတွေသူတို့ဒေသမှာဘလို့ချင်းတွေနဲ့အုပ်ချုပ်နေကြတယ်ဆိုတဲ့အကြောင်းကိုဒီသောရရှင်ရင်ဖွင့်ပြီးတော့ရေးသားလာတာဖြစ်ပါတယ်မန္တလေးကသောရရှင်တယောက်ရင်ဖွင့်လာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရှင်အခုစောင်းဝင်းနေရေးအထူးကြက်တဲနေတဲ့ခင်မှာအွန်လိုင်းကနေပြီးတော့လိညာငွေယူတဲ့ဖြစ်ရက်တွေပို့တွေ့လာရပါတယ်ဆိုပြီးတော့ VOA သောရရှင်တွေကိုတတိပေးလာတာဖြစ်ပါတယ
်ကျွန်တော်ကဇော်ဇော်ပါမန္တလေးကပါအခုတလော Facebook မှာ online ချင်းငွေအတုလိန်တာတိတ်များနေပါတယ်သူတို့လိန်မုံတွေကတော့စာရွက်စာတန်းချင်းနဲ့ချင်းငွေပမာဏကိုကြည့်ပြီးဆင်ရငွေကိုလိန်တာပါတော်တော်များများမရှိဆင်းရဲသားတွေထိတာများပါတယ် VOA ကတဆင့်အသိပညာပေးစီလိုပါတယ်ဗျာနောက်တစ်ခုကတော့မလေးရှားကိုအောက်လန်းကလာတဲ့သူတွေနဲ့ပြန်တဲ့သူတွေမကြာခဏအဖမ်းဆီးခံရတာစိတ်မကောင်းစွာကြားနေရလို့ပါအခုထိုင်းနိုင်ငံကဆေးကြောက်ကိုတရားဝင်သတ်မှတ်လိုက်ပြီးမလေးရှားနိုင်ငံကဆေးကြောက်ကပြစ်ဒဏ်ကြီးပြီးလုံးဝနှိမ်နင်းနေတဲ့အတွက် ထိုင်းနဲ့မလေးရှားနယ်စပ်တစ်ချောင်းလုံခြုံရေးအထူးတွင်းမြင့်ချထားပါတယ်အဲ့ဒါကိုမသိတဲ့ပွဲစားလူမောင်ခိုးတွေစကားယုံမိလို့စည်သေးလိုက်ရတဲ့သူတွေအများကြီးတွေ့ရပါတယ်သူတို့တွေစီးပွားရေးအဆင်မပြေကြတော့ပူထူပြီးအုံနောက်ကအမှန်အမှားဆင်ခြင်ဖို့တောင်းသတိမရကြတော့ပါဘူး VOA ရေလေလိုင်းကနေသတိလေးပေးလိုက်ပါဗျာကျေးဇူးတင်ပါတယ်
ဒါကမန္တလေးမှာလင်ညာပြီးတော့ဒီအွန်လိုင်းကနေငွေတောင်းတဲ့ကိစ္စနောက်ပြီးတော့နိုင်ငံသားပြည်ပထွက်ပြီးတော့အလုပ်လုပ်ကြမယ်ဆိုရင်လေဒီမလေးရှားတို့ထိုင်းတို့သွားတဲ့သူတွေဘလို့အခြေအနေတွေကိုသိထားတယ်လဲဆိုတာကိုသူသတိပေးလာတာပါဒီတစ်ပတ်တော့သွားရရှင်တွေရဲ့ပေးစာတွေကိုဒီမှာနေရက်ချင်ပါရယ်နော်အားလုံးတွေအနေကင်းပြီးတော့ပုံမှုအဆင်ပြေတဲ့သတင်းတစ်ပတ်စားနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ဘောရိုပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မိုင်းတနာကျော်စုစည်းတင်ဆက်နေတဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုကြားခဲ့ရတာပါရှင်။ VOA မြန်မာပိုင်းရဲ့သတင်းတွေနဲ့ညဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေတဲ့သတင်းထဲကသုတအစီအစဉ်အလဲရပါပြီ။နိုင်ငံတကာသတင်းတွေကိုကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့ဗဟုသုတရစေဖို့မညညွှန်လွင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့တနိုင်ငံနဲ့တနိုင်ငံခီးသွားလှည့်ပတ်ကြတဲ့အခါအတုံးပြူရတဲ့နိုင်ငံကူးလက်မှတ် passport တွေအကြောင်းတင်ပြထားပါတယ်ရှင
်။ကမ္ဘာလှည့်ခီးသွားလုပ်ငန်းဆိုတာကကမ္ဘာစီးပွားရေးလုပ်ငန်းကြီးတွေထဲမှာအဓိကအရေးပါတဲ့လုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့လူဦးရေရဲ့10ယောက်မှ1ယောက်ဟာဒီလိုခီးသွွားလုပ်ငန်းတွေနဲ့ဆက်ဆက်ပတ်သက်လုပ်ကိုင်နေကြတဲ့အလုပ်သမားတွေလည်းဖြစ်ကြပါတယ်။တချို့နိုင်ငံတွေရဲ့ GDP 20ရာနှုန်းကျော်ဟာခီးသွွားလုပ်ငန်းတွေပေါ်မူတည်နေတာလည်းဖြစ်ပါတယ်။ကမ္ဘာကပ်ရောဂါဘေးကြီးကြုံတွေ့ကြရပြီးနောက်ပိုင်း2022ခုနှစ်နှစ်စမိုင်းကာလတွေရဲ့ကမ္ဘာလက်ခီးသွွားနှုန်းဟာ2021ကတည်းကနှစ်ဆတိုးလာပေမဲ့ရုရှား-ယူကရိန်းစစ်ပွဲရဲ့ရိုက်ခတ်မှုအနေနဲ့ကမ္ဘာခီးသွွားလုပ်ငန်းမှာအမေရိကန်ဒေါ်လာ14ဘီလီယံလောက်ထိခိုက်မှုရှိခဲ့တာပါ။ကမ္ဘာစီးပွားရေးမှာအချက်ချာကြတဲ့ဒီကမ္ဘာလက်ခီးသွွားလုပ်ငန်းကြီးအပေါ်အတိအမှတ်ပြုတိုးတက်မှုတွေရှိစေဖို့1980ခုနှစ်ကစလို့နှစ်စဉ်စက်တင်ဘာလ29ရက်နေ့ကိုလဲ World Tourism Day ကမ္ဘာလက်ခီးသွွားနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ပေးခဲ့ပါတယ်။ ဒီလိုတနိုင်ငံကနေတနိုင်ငံခရီးသွားကြတဲ့အခါနိုင်ငံကူးလက်မှတ် passport တွေအသုံးပြုပြီးလေပတ်နေထိုင်ခွင့် visa တွေကြိုတင်ရယူကြတာရှိသလိုတချို့နိုင်ငံတွေရဲ့နိုင်ငံကူးလက်မှတ်တွေကတော့ကြိုတင် visa ရယူတာမျိုးမလို့ပဲတစ်ခါတည်းဝင်ရောက်လေပတ်သွားလာလို့ရတာတွေလည်းရှိပါတယ်ဒါကြောင့်ကမ္ဘာနိုင်ငံအသီးသီးကနိုင်ငံကူးလက်မှတ် passport စာအုပ်တွေထဲမှာဘယ်နိုင်ငံကိုမဆိုလွတ်လွတ်လပ်လပ်ခရီးသွားလာခွင့်အရှိဆုံးနိုင်ငံကူးလက်မှတ်တွေကိုကြည့်မယ်ဆိုရင်တော့နိုင်ငံပေါင်း193နိုင်ငံကိုဗီဇာရယူဖို့မလိုဘဲသွားလို့ရတဲ့နိုင်ငံကူးလက်မှတ်ကဂျပန်နိုင်ငံကူးလက်မှတ်ပဲဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့နိုင်ငံကူးလက်မှတ်ကိုကမ္ဘာမှာအကောင်းဆုံးအင်အားအရှိဆုံးလို့လည်းပြောကြပါတယ်။စင်ကာပူနဲ့တောင်ကိုရီးယားနိုင်ငံကူးလက်မှတ်တွေကတော့နိုင်ငံပေါင်း192နိုင်ငံကိုဗီဇာရယူစရာမလိုဘဲသွားလာနိုင်ပြီးဒုတိယအင်အားအရှိဆုံးအကောင်းဆုံးပဲဖြစ်ပါတယ်။ဂျာမနီနဲ့စပိန်နိုင်ငံကူးလက်မှတ်တွေကတော့နိုင်ငံပေါင်း190ကိုဗီဇာမလိုဘဲသွားလို့ရပါတယ်။ဖင်လန်၊အီတလီ၊လူဇင်ဘာ့နိုင်ငံကူးလက်မှတ်တွေက189နိုင်ငံ၊အော်စတြီးယား၊ဒိန်းမတ်၊နယ်သာလန်၊ဆွီဒင်တို့က188နိုင်ငံ၊ပြင်သစ်၊အိုင်ယာလန်၊ပေါ်တူဂီနဲ့ UK တို့က189နိုင်ငံ၊ဘယ်လ်ဂျီယံ၊နယူးဇီလန်၊နော်ဝေး၊ဆွစ်ဇာလန်၊အမေရိကန်ပြည်ထောင်စုတို့က186နိုင်ငံออสเตรเลียแคนาดาเช็กรีพับลิกกรีกมอลตาတို့က185နိုင်ငံฮังการีက183နိုင်ငံลิทัวเนียโปแลนด์နဲ့สโลวาเกียနိုင်ငံတို့က182နိုင်ငံကိုဗီဇာမြူပဲသွားလို့ရပြီးအကောင်းဆုံးနိုင်ငံကူးလက်မှတ်ထိတ်တန်း10နိုင်ငံစာရင်းဝင်တွေပဲဖြစ်ကြပါတယ်ဗီဇာကင်းလွတ်မှုအနည်းဆုံးနိုင်ငံကူးလက်မှတ်နိုင်ငံကတော့အာဖဂန်နစ္စတန်နိုင်ငံဖြစ်ပါတယ်ဗီဇာကင်းလွတ်ခွင့်နဲ့သွားလို့ရတဲ့နိုင်ငံက28နိုင်ငံပဲရှိတာပါ။အဲဒီနောက်မှာတော့အီရတ်နိုင်ငံကူးလက်မှတ်က29နိုင်ငံ၊ဆီးရီးယားကနိုင်ငံ30၊ပါကစ္စတန်က32နိုင်ငံ၊ယီမန်က34နိုင်ငံဖြစ်ပြီးဗီဇာကင်းလွတ်ခွင့်အနည်းဆုံး5နိုင်ငံပဲဖြစ်ပါတယ်။အရှိတောင်အာရှအာဆီယံနိုင်ငံတွေကိုကြည့်မယ်ဆိုရင်တော့စင်ကာပူနိုင်ငံကူးလက်မှတ်ကနိုင်ငံပေါင်း192နိုင်ငံကိုဗီဇာမြူပဲသွားလို့ရနိုင်တဲ့အကောင်းဆုံးနိုင်ငံကူးလက်မှတ်ဖြစ်ပါတယ်။မြန်မာနိုင်ငံကူးလက်မှတ်ကတော့နိုင်ငံ58နိုင်ငံကိုပဲဗီဇာမြူပဲသွားနိုင်တာကြောင့်အာဆီယံနိုင်ငံတွေထဲမှာအင်အားအနည်းဆုံးနိုင်ငံကူးလက်မှတ်တစ်ခုပဲဖြစ်ပါတယ်ရှင
်။မညညလွင်တင်ဆက်နေတဲ့သတင်းထက်ကတူတာအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင်။သောတာရှင်များရှင်။ VOA ကထုတ်လွှင့်ထားတဲ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ website မှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ်။ပြည်ဦးမြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နေပညာဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်ဆင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့ပတ်ဆင်ကဏ္ဍနောက်တစ်ခုကိုထုတ်လွှင့်ပေးပါဦးမယ်။ကမ္ဘာသလွားကထူခြားတဲ့သတင်းလေးတွေကိုတင်ပြပေးပါပါ။ပြည်ခရတဲ့ဘက်ကအမြင့်ပေ2000ကျော်ကမ္ဘာဆွဲငင်အားမဲ့တဲ့အခြေအနေမှာဘောလုံးပွဲတစ်ပွဲကစားခဲ့ကြပါတယ်။ဘော့စနီးယားနိုင်ငံသားတယောက်ဟာအသက်88နှစ်အရွယ်မှာစကိုက်ဒိုင်ဗင်းလို့ခေါ်တဲ့လေယာဉ်ပေါ်ကနေလှီထီးခုံတဲ့အားကစားနည်းကိုလုပ်ပြခဲ့ပါတယ်။ဒီလိုကမ္ဘာသလွားကအထူးတခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မကင်ဖြူရီတို့ကတင်ပြထားပါတယ
်။ပြည်ခရတဲ့သတင်းသက်ကအမြင့်ပေ2000ကျော်ကမ္ဘာဆွေးငင်ရမယ့်တဲ့အခြေအနေမှာဘောလုံးပွဲတစ်ပွဲထူးခြားကစားခဲ့ကြပါတယ်။ဒီဘောလုံးပွဲကိုတော့parabolic အခုံးပုံစံပြန်တန်းတဲ့လေယာဉ်ပေါ်မှာကစားခဲ့တာဖြစ်ပြီးကမ္ဘာအမြင့်ဆုံးနေရာမှာကစားတဲ့ဘောလုံးပွဲအဖြစ်ဂင်းနီကမ္ဘာစံချိန်ချိုးသွားခဲ့ပါတယ်။ Mastercard အချွေးဝယ်ကတ်ကုမ္ပဏီကထောက်ပံ့ပေးထားတဲ့ဒီပွဲကိုတော့လေယာဉ်ထဲကအထူးပြုလုပ်ထားတဲ့ဘောလုံးကွင်းထဲမှာတစ်ဖက်၄ယောက်စီနဲ့ကစားခဲ့ကြတာပါ။2000ခုနှစ်မှာကမ္ဘာအကောင်းဆုံးဘောလုံးသမားအဖြစ်ရွှေဘောလုံးဆုရခဲ့တဲ့ပေါ်တူဂီဂန်ဝင်ဘောလုံးသမား Luis Figo ကလည်းပါဝင်ကစားခဲ့ပြီးသူပါဝင်တဲ့အနီအသင်းကပြိုင်ဘက်အဝါအသင်းကိုနှစ်ကိုတကိုနဲ့အနိုင်ရသွားပါတယ်။ဒီထဲမှာသူကလည်းတကိုသွင်းလိုက်နိုင်တာပါ။အချင်းတွေကလုံးဝမတူတဲ့အတွက်ကစားရတာခက်ခဲပါတယ်လို့ဘောလုံးသမားဖီဂိုကပြောပါတယ်။ဘောလုံးသမားတွေဟာကမ္ဘာဆွဲငင်ရမယ့်တဲ့အချိန်မှာလီထဲမျောပါနေပြီးတော့လေရင်အမိုးမှပါတဲ့လက်ရန်တွေကိုပိုင်ထားပြီးတော့ကစားရတာပါရှင
်။ဘော့စနီးယားနိုင်ငံသားတယောက်ဟာအသက်88နှစ်အရွယ်မှာစကိုက်ဒိုင်ဗင်းလို့ခေါ်တဲ့လေမော်ကလေဒီခုံနဲ့အားကစားနည်းကိုလုပ်ပြခဲ့ပါဗျာ။ Ibrahim Kalisat အတွက်ဒါဟာ1488ကြိမ်မြောက်လေဒီခုံပြတာဖြစ်ပြီးတော့အခုလိုတဲထိတ်ရင်ဖို့အားကစားနည်းဟာလူငယ်တွေအတွက်ပဲမဟုတ်ဘူးဆိုတာကိုတသက်ပြလိုက်တာပါ။ဘော့စနီးယားနိုင်ငံအနောက်မြောက်ပိုင်းဘီဟတ်မြို့မှာပြီးခဲ့တဲ့ပတ်ကကျင်းပခဲ့တဲ့လေဒီခုံပြိုင်ပွဲအတွင်းမှာဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီးတော့ ူဝင်ပြိုင်တဲ့နေရာတိုင်းမှာသူ့ကိုနှွင်းနှွင်းထွေးထွေးကြိုးဆိုကြတယ်လို့ကလက်ဆက်ကပြောပါတယ်။သူဟာဥရောပမှာအသက်အကြီးဆုံးလေဒီခုံတဲ့သူတစ်ယောက်ဖြစ်ပြီးတော့ဒီနေ့ကမ္ဘာမှတ်တမ်းစံချိန်ဝင်ဖို့အတွက်နောက်ဆယ်နှစ်လောက်အထိလေဒီဆက်ခုံနေအောင်မယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့လအတွင်းသူဝင်ပြိုင်ခဲ့တဲ့ပြိုင်ပွဲတစ်ခုမှာ9ရက်အတွင်းလေဒီ21ချိန်ခုံခဲ့ပြီးတော့သူကျမ်းမာရေးကောင်းမွန်တဲ့အကြောင်းသက်တေကံစာရွက်ထုတ်ပြနိုင်တဲ့၍တော့လေဒီခုံတဲ့အသင်းတွေကလည်းလေဒီကိုငှားပေးနေမှာဖြစ်ကြောင်းပြောပါတယ်။ကလက်ဆက်ရဲ့အကြီးဆုံးရည်မှန်းချက်ကတော့သူ့ကိုယ်ပိုင်လေဒီတစ်ခုပိုင်ဆိုင်နိုင်ဖို့နဲ့လူငယ်တွေကိုလေ့ကျင့်ပေးဖို့နောက်ထပ်လေဒီတစ်ခုကိုလည်းပိုင်ဆိုင်ခြင်းနဲ့လို့ပြောပါတယ်ခင်ဗျာ
။ဒီတဲ့နိုင်ငံ App Store နဲ့ပေါ်မှာဝိစုံပုံစံမျိုးမျိုးဝစ်ဆင်ထားတဲ့လူတွေပါတယ်။အင်ကနာဗေလေဟုံစီးတဲ့ပွဲကိုပြည်ထဲတဲ့ဘက်ကကျင်းပါပါတယ်။ဒီပွဲမှာအကောင်းဆုံးဝစ်ဆုံတဲ့လေဟုံစီးနိုင်ခဲ့တဲ့သူကိုစုပြီးရွေးချယ်တာဖြစ်ပြီးပြင်သစ်တဲ့ကဘာတွန်းကလူအယောက်100လောက်ပါဝင်ဆင်နွှဲကြပါတယ်။ဘီလီယက်ခုံကြီးအလယ်မှာခြားပြီးလေဟုံစီးကြတဲ့သူတွေပါဝင်တယ်လို့ Top Gun ရုပ်ရှင်ဇာတ်ကားတွေကပါတဲ့ဇာတ်ကောင်တွေလို့ဝစ်ဆင်တဲ့သူတွေအပြင်ဗြိတိန်ဘီယမကြီးအဲလီဇဘက်လို့ဝစ်ဆင်ထားတဲ့သူတွေလည်းပါပါတယ်။အခုလိုပွဲကတော့1989ကစတင်ကျင်းပခဲ့တာဖြစ်ပြီးကိုဗစ်ကပ်ရောဂါကာလ2020မှာပွဲဖြစ်လိုက်ရတယ်လို့2021ခုနှစ်မှာလည်းလူနည်းနည်းနဲ့ကျင်းပခဲ့ပါတယ်။ဒီနှစ်မှာကတော့အရင်ကလိုပဲပြန်ကျင်းပနိုင်ခဲ့ပြီးပွဲလာကြည့်တဲ့သူပေါင်း 9,000 နီးပါးတက်ရောက်ခဲ့တယ်လို့ဒီပွဲကိုပူးတွဲစီစဉ်သူတို့ကပြောပါတယ်ရှင
်။ကမ္ဘာပထမဦးဆုံးတရက်စ် Monster Truck Trucker အကြီးတစ်မျိုးကို American ပြည်ထောင်စု Detroit မြို့ကားပြပွဲမှာပြသခဲ့ပါတယ်။Ford ကုမ္ပဏီကထုတ်လုပ်တဲ့ Bigfoot 20 လို့နာမည်ပေးထားတဲ့ဒီကားကြီးဟာကားသေးလေးတွေကိုတက်ကြိတ်ပြတာကိုလည်းပွဲလာရောက်သူတွေကရင်သက်ရှုမောပွဲရာကြည့်ရှုခဲ့ရပါတယ်။2021ခုနှစ်ကစတင်မိတ်ဆက်ခဲ့တာမှာဒီကားရဲ့အလေးချိန်ဟာပေါင်11,000ကျော်အလေးချိန်ရှိပြီးတော့အခုနှစ်မှာတော့ဒီကားရဲ့10နှစ်ပြည့်မြောက်တဲ့နှစ်လည်းဖြစ်ပါတယ်။ဒီကားကြီးတွေရဲ့တာယာဟာ10ဘီကျော်အမြင့်ရှိပြီးတော့ကားကိုယ်တည်းရဲ့အမြင့်ကတော့15ဘီကျော်ရှိပြီးအရှိကတော့ပေ20ကျော်ရှိပါတယ်ဒီကားပြပွဲကိုကိုရိုနာကပ်ရောဂါကာလအတွင်းခဏရပ်နားခဲ့ရပေမဲ့လည်းပြီးခဲ့တဲ့အပတ်ထဲမှာပြန်ကျင်းပနိုင်ခဲ့တာပါခင်ဗျာ
ကိုညင်းညာနဲ့မခင်ဖြူတွေတို့တင်ဆက်နေတဲ့ထူးခြားဆန်းများသတင်းများကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဝိခမောင်တန်းပြောပြပေးပါရှင
်။ကျန်းဖက်မှုကိုရပ်ဖို့ပုံရဟမင်းကြီး Francis ကရုရှားသမ္မတပူတင်ကိုတနင်္ဂနွေနေ့ကမြစ်တရရခိုင်လိုက်ပြီးအဓိပ္ပာယ်မဲ့နျူကလ িয়ার စစ်အာဏာကိုရှုတ်ချလိုက်ပါတယ်။ရုရှားဖက်ဒရေးရှင်းသမ္မတကိုကျွန်တော်မြစ်တရရခိုင်လို့ပါတယ်။အကျန်းဖက်မှုနဲ့အသေးပြောက်တန်တရားကိုရပ်ပြီးပြည်သူတွေပေါ်မြစ်တာထားဖို့ကျွန်တော်ပြောလိုပါတယ်လို့ပေါ်ရဟမင်းကြီးကပြောသွားခဲ့တာပါအမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်အင်ဂျီရောဝန်ထမ်းတွေရဲ့ဖုန်းခေါ်ဆိုမှုတွေနဲ့ message ပေးပို့တာတွေအဆရှိတဲ့ electronic မှတ်တမ်းတွေပျောက်ဆုံးနေစေဖြစ်တယ်လို့အမျိုးသားမော်ကွန်တိုက်ကလွတ်တော်အမတ်တွေကိုအကြောင်းကြားလိုက်ပါတယ်ထရမ့်ဆိုရတက်တန်းကိုဆုံးပြီးချိန်ကစပြီးနှစ်နှစ်နီးပါးလောက်ရှိသည့်တိုင်အောင်အခုချိန်ထိမပြည့်ရသေးပဲရှိနေတာပါအမျိုးသားမော်ကွန်တိုက်ကအမေရိကန်အောက်လွှတ်တော်ရဲ့ကြီးကြပ်ရေးနဲ့ပြုပြင်ပြောင်းလဲကော်မတီကိုပြေးဖို့တဲ့စာထဲမှာဒီမှတ်တမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးဖော်ပြထားတာဖြစ်ပါတယ်။စနေနေ့ကကျင်းပခဲ့တဲ့လတ်ဗီးယားနိုင်ငံရဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ခရစ်စတီယန်စ်ကယ်ရင်စ်ကအနိုင်ရရှိသွားခဲ့တဲ့အတွက်ဥရောပသမဂ္ဂကရုရှားကိုစန့်ချေရတီအောင်တွန်းအားပေးဖို့ဆက်လက်ခိုင်မာသွားပြီဖြစ်ပါတယ်။လစ်သူအေးနီးယားအက်စတိုးနီးယားတို့နဲ့အတူဝန်ကြီးချုပ်ခရစ်စတီယန်စ်ကယ်ရင်စ်ဟာယူကရိန်းဘက်ကရပ်တည်ခဲ့တာပါ။စနေနေ့ရွေးကောက်ပွဲကမက်ဆန်နာခိုးစက်တီရာဂိုင်နှုန်းကိုရေးတွက်ပြီးတဲ့နောက်ကရင်ဆက်ပါတီစီလုံးညီညွတ်ပါတီတွေကမဲ16ရာဂိုင်နှုန်းကိုရရှိတဲ့အတွက်ညွန်ပေါင်းအစိုးရကိုဥဆောင်မဲ့အနေထားမှာရရှိထားပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းအရှေ့ပိုင်းမှာမနစ်စနေနေ့ကကစားခဲ့တဲ့ဘောလုံးပွဲအတွင်းပရိသတ်တွေနဲ့ရဲတွေရုံးရင်းဆန်ခတ်ဖြစ်ပြီးကွင်းထဲမှာလူအုပ်ပြီးတာကြောင့်လူ184ယောက်ထက်မနည်းသေဆုံးသွားခဲ့ရပါတယ်။သေဆုံးသွားသူတွေထဲမှာရဲတပ်ဖွဲ့2ဦးပါဝင်ပြီးနောက်ထပ် 180 လောက်ဒဏ်ရာရရှိသွားတယ်လို့လည်းအရှိချာဘာပြည်နယ်ရဲချုပ်ကပြောကြားပါဗျ။
သ တဲ့ချင်းချက်ကိုဦးတင်မောင်တန်းကြီးညာခဲ့တာပါရှင်။တင်ရအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Tanner နဲ့ Tian Wang တို့ဖြစ်ပါတယ်။ VOA American အတန်ကိုလိုင်းဒိုမီတာ30နဲ့50တင်းနဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနောင်လာပါ
This program has come to you from the Voice of America, Washington.